Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့ညချမ်းဖြစ်ပါစေရှင်။ Washington DC မြို့တော် View American တန်ကနေ2016ခုနှစ် March လ31ရက်ကြာတာရီတိညာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းလိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မူကတော့ကျွန်မခင်ပြူထွေးပါရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညဘက်သတင်းတွေကိုမတ်တင်ကြီးထိုင်နဲ့ကျွန်တော်ကြော်ကြော်သိမ်းကြေညာမှာပါ။နျူကလ িয়ার ဘေးကင်းလုံခြုံရေးဆိုင်ရာနှစ်ရက်ကြာထိပ်သီးညီလာခံကိုဒီကနေ့ဝါရှင်တန်မှာသမ္မတဘရက်ကိုဘာမှအင်ရှင်ဖြစ်လက်ခံကျင်းပပါမယ်။ဆာဗီယာမျိုးသားရေးဆွေးနွေးဝါဒီတူအပေါ်နိုင်ငံတကာရာစုတရားခုံရုံးမှာဆွဲတင်ထားတဲ့ပြစ်မှုတွေအတွက်အပြစ်မရှိဘူးလို့တရားရုံးကဆုံးဖြတ်ပါတယ်။ကာတာနိုင်ငံကကမ္ဘာဖလားဘောလုံးပွဲအတွက်စောက်လို့ရတွေမှာမတရားလုပ်တာတွေရှိတယ်လို့လူ့အခွင့်အရေးဖွဲ့တစ်ဖွဲ့ကပြောလိုက်ပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။တိုင်းဒေသကြီးတွေမှာအစိုးရအဖွဲ့လုပ်ငန်းတွေစတင်လည်ပတ်နေပြီဖြစ်ပေမဲ့လို့ပြည်내တချို့မှာတော့အစိုးရအဖွဲ့ဖွဲ့စည်းဖို့လုံပန်းနေရဆဲဖြစ်ပါတယ်
။ပြည်내အစိုးရအဖွဲ့ဖွဲ့ဖို့တရက်မြက်လောက်ပြီးအချိန်လိုပါသေးတယ်။အဲဒီ setup တွေပြီးတော့မှကိုယ်ပိုင်ရုပ်ချုပ်ခွင့်ရပြီးဥက္ကဋ္ဌတွေကံပစ်စာတွေဆိုပါမယ်။ပြီးတော့မှကျွန်တော်
ရှမ်းပြည်နယ်ဝန်ကြီးချုပ်ဒေါက်တာလင်းထွတ်ပြောသွားတာပါ။မကြခင်မှာအပြည့်အစုံကိုနားဆင်ရဖို့ရှိပါတယ်။တခြားအစိုးရတစ်လက်ထက်မှာပထမဆုံးအကြိမ်အဖြစ်နဲ့လက်ပရောင်းရေးလှုပ်ရှားသူတူပြစ်ဒဏ်ချမှတ်ခံရတဲ့အကြောင်းနောက်ပြည်တော်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌတာဝန်တွေလွှဲပြောင်းပေးအပ်ခဲ့ပြီးဆိုရနဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့နေရာချထားရေးဝန်ကြီးတင်တဲ့ VOA တွေ့ဆုံမိ мян ချက်တွေကိုလည်းမကြခင်မှာတင်ပြပေးသွားဖို့ရှိပါတယ်။အခုကတော့အရင်ဆုံးနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်တင်ကြီးထိုက်တို့ကတလဲတင်ပြပေးကြပါမယ်ရှင်
။အမေရိကန်သမ္မတဘရက်အိုဘားမားအနေနဲ့သူ့ရဲ့သမ္မတတက်တန်တွင်၄ချိန်နဲ့နောက်ဆုံးအချိန်မြောက်နျူကလ িয়ার ဘေးကင်းလုံခြုံရေးဆိုင်ရာထိပ်သီးအစည်းအဝေးတစ်ရက်ကိုဒီကနေ့ဝါရှင်တန်မြို့တော်မှာလက်ခံကျင်းပပါမယ်။နေ့ရက်ကြာထိပ်သီးအစည်းအဝေးအတွက်နိုင်ငံ50ကကိုယ်စားလှယ်တွေရောက်နေကြပါပြီ။နျူကလ িয়ার လက်နက်လုပ်လို့ရတဲ့ပစ္စည်းတွေကိုအကြံဖက်ဝါဒီတွေဒါမှမဟုတ်အန်ဒရယ်ပေးဖို့ရွယ်ချက်ရှိတဲ့လူပုဂ္ဂိုလ်တွေလက်ထဲရောက်မသွားအောင်ထိန်းသိမ်းရေးကိစ္စဟာဒီအစည်းအဝေးမှာအဓိကဆွေးနွေးမယ့်အကြောင်းအရာတစ်ခုပါဒီအစည်းအဝေးကိုရုရှားကမတက်ဘူးလို့ဆုံးဖြတ်တာဟာစိတ်မကောင်းစရာပဲလို့အမေရိကန်ကပြောပါတယ်နျူကလ িয়ার ဆိုင်ရာပစ္စည်းတွေဘေးကင်းလုံခြုံရေးမှာအကြောင်းမျိုးမျိုးနဲ့လက်ဟာတာတွေရှိနေတယ်လို့ကြွမ်းကျင်သူတွေကပြောပါတယ်အဲ့ဒီလက်ဟာချက်တွေထဲမှာဒီပစ္စည်းတွေကိုစောင့်ကြကြည့်ရှုဖို့နိုင်ငံတကာမူပေါင်းမရှိတာကုန်သွယ်စည်းဝေးရေးအတွက်ရည်ရွယ်တဲ့နျူကလ িয়ার ပစ္စည်းတွေကိစ္စတချို့နိုင်ငံတွေကပွန့်ပွန့်လင်းလင်းမလုပ်ချင်တာတချို့စစ်ဖက်တွေအနေနဲ့သူတို့ရဲ့နျူကလ িয়ার ပစ္စည်းတွေကိုဘယ်လိုထိန်းသိမ်းစီမံလုပ်ဆောင်မယ်ဆိုတဲ့ပေါ်သဘောတူညီချက်မရနိုင်တာတွေပါဝင်ပါတယ်။အခုထိပ်သီးအစည်းအဝေးတွင်နိုင်ငံတကာအမှုမြူစွမ်းရည်အေဂျင်စီ IAEA အပြည်ပြည်ဆိုင်ရာရဲတပ်ဖွဲ့ Interpol အပြင်တခြားအဖွဲ့တွေနဲ့သမ္မတဥပမာကတွေ့ဆုံပြီးတော့နျူကလ িয়ার ဘေးကင်းလုံခြုံရေးပိုင်းပူးပေါင်းဆောင်ရွက်ရေးရှေ့တိုးလုပ်ဖို့ကိစ္စဆွေးနွေးပါမယ်
။ပြီးခဲ့တဲ့နှစ်နိုဝင်ဘာလကပါရီမြို့တော်ကိုတိုက်ခိုက်မှုအတွက်အဓိကတန်းရရှိသူရဲ့ရှေ့နေကသူ့မှုတဲ့ဟာတိုက်ခိုက်မှုကိုစုံစမ်းစစ်ဆေးနေတဲ့ပြင်သစ်တာဝန်ရှိသူတွေနဲ့ပူးပေါင်းဆောင်ရွက်ချင်းနေပါတယ်လို့ပြောလိုက်ပါတယ်။သူ့အဖမ်းခံထားရတဲ့ဘရက်ဆဲလ်မြို့ကနေပြင်သစ်နိုင်ငံကိုလွှဲပြောင်းမဲ့ကိစ္စဆာလာအဗ်ဒက်ဆလမ်အနေနဲ့ရင်ဆိုင်ကန့်ကွက်မှာမဟုတ်ဘူးလို့ရှေ့နေစီဒရစ်မွာဆေးကဒီကနေ့သတင်းထောက်တွေကိုပြောပါတယ်။တိုက်ခိုက်မှုဖြစ်ပြီး၄လကြာရှောင်တိန်နေပြီးတဲ့နောက်မတ်လ၁၈ရက်နေ့ကဘရက်ဆဲလ်မြို့တော်မှာသူ့ကိုဖမ်းမိလိုက်တာပါ။ပါရီမြို့တော်မှာလူပေါင်း130တေဆုံးခဲ့ရတဲ့တိုက်ခိုက်မှုအတွက်ကူညီစီစဉ်ခဲ့တယ်ဆိုပြီးသူ့ကိုဆွဆွဲထားပါတယ်။ဘရက်ဆဲလ်မြို့တော်မှာလူပေါင်း30ယောက်တေဆုံးရတဲ့ပြီးခဲ့တဲ့သတင်းပတ်တိုက်ခိုက်မှုတွေမှာပါဝင်ခဲ့သူညေကိုနူးဖြစ်တဲ့ခါလင်းနဲ့အီဘရာဟင်အယ်ဘာကာဝရီတို့အဗ်ဒက်ဆလမ်ချားမှာလည်းချိတ်ဆက်ထားပါတယ်။ဒီတော့အတွင်းမှာပဲအသက်34နှစ်အရွယ်ပြင်သစ်နိုင်ငံသားရီဒါခရစ်ကတ်အပေါ်အကြမ်းဖက်ဝါဒကိုက်ဆွဲတိုက်ခိုက်မှုဆိုင်ရာကနေဦးဆွဲချက်တည်နဲ့ပြင်သစ်အစိုးရရှေ့နေတွေကဗုဒ္ဓဟူးနေ့မှာတရားစွဲတင်ပါတယ်။စင်းနေရှာဝဲမှုတစ်ခုအတွင်းသူ့နေအိမ်တိုက်ခန်းကနေတိတ်မိခဲ့တဲ့ဖောက်ခွဲရေးပစ္စည်းတွေနဲ့လက်နက်တွေဟာပြင်းထန်တဲ့တိုက်ခိုက်မှုကြီးလို့ပို့ကြံစီနေတယ်ဆိုတာထင်ရှားတယ်လို့အစိုးရရှေ့နေတွေကပြောပါတယ်။ခရစ်ကက်ဟာ2014ခုနှစ်နှောင်းပိုင်းဒါမှမဟုတ် 2015 ခုနှစ်အစောပိုင်းမှာဆီးရီးယားနိုင်ငံကိုသွားခဲ့တယ်လို့တန်တရာရှိထားပါတယ်။အကြံဖက်ဝါဒကင်ဆယ်တိုက်ခိုက်မှုဆိုင်ရာဆွဲချက်တင်နဲ့ဇူလိုင်လနှောင်းပိုင်းမှာဘယ်လ်ဂျီယံအာဏာပိုင်တွေကခရစ်ကက်ကိုမျက်ကွယ်မှာပြစ်ဒဏ်ချမှတ်ထားပြီးသားဖြစ်ပါတယ်။
ကျူဘားနိုင်ငံကွမ်နာနာမိုပင်လယ်ကွေ့အမေရိကန်ရေတပ်အခြေစိုက်စခန်းကအကျဉ်းစခန်းမှာထိန်းသိမ်းထားတဲ့အကျဉ်းသားတရားစင်လောက်ကိုလွှဲပြောင်းပေးဖို့စီစဉ်နေတယ်လို့အမေရိကန်စစ်ဖက်တာဝန်ရှိသူတွေကကွန်ဂရက်လွှတ်တော်ကိုကြောင်းကြားထားပါတယ်။အကျဉ်းသားတွေကိုလက်ခံဖို့နှစ်နိုင်ငံထက်မနည်းကသဘောတူထားပြီးပြီလို့အမည်မဖော်တဲ့တာဝန်ရှိသူတွေကသတင်းဌာနတွေကိုပြောပါတယ်။လွှဲပြောင်းပေးမဲ့ထဲမှာပါတဲ့သူတူကတော့အသက်38နှစ်အရွယ်ရီးမြင့်နိုင်ငံသားထာရစ်ဘာအိုဒါပါ။သူဟာ2009ခုနှစ်ကတည်းကအစံကခံဆန္ဒပြနေတဲ့အတွက်နေ့စဉ်သူ့ကိုအတင်းကျပ်အစာကျွေးနေရတာပါ။သူရဲ့ကိုယ်လေးချိန်ကအခုဆိုရင် 33 ကီလိုဂရမ်ပဲရှိတော့ပြီးငကိုတုံးကရှိခဲ့တဲ့ကိုယ်လေးချိန်ရဲ့ထက်ဝက်လောက်လျော့သွားပါတယ်။ဘာအူဒါဟာဂွန်တာနာမိုမှာထိန်းသိမ်းထားတဲ့အကျဉ်းသား60တယောက်ထဲကတယောက်ပါ။အာဖဂန်နစ္စတန်မှာအကြမ်းဖက်ဝါဒီတွေကိုနှိမ်နှင်းရေးအမေရိကန်ဥဆောင်တဲ့စစ်ပွဲတွင်ဖမ်းဆီးရမိတဲ့အကြမ်းဖက်ဝါဒီတွေလိုတန်ရာရှိသူတွေကိုထိန်းသိမ်းထားဖို့ သမ္မတဟောင်းဂျော့ဂျ်ဒဗလူးဘူးရှ်လက်ထက်မှာဒီဂျင်းစခန်းကိုဖွင့်ခဲ့တာပါ။ဘာအိုဒါအပါအဝင်အကျဉ်းသား38ရောက်လောက်ကိုတတိယနိုင်ငံတစ်ခုမှရွှေ့ပြောင်းထားဖို့အတည်ပြုချက်ရထားပြပါပြီ။ပထမဆုံးအထုတ်လွှဲပြောင်းတာကိုလာမယ့်ရက်နိုင်ငံပြည်မှာလုပ်ဖို့ရှိပြီးကျန်တဲ့လူတွေကိုတော့လာမယ့်သတင်းပတ်တွေအတွင်းဆက်ပြီးတော့လွှဲပြောင်းသွားမှာဖြစ်ပါတယ်။
ဆာဗီယာအစွန်းရောက်အမျိုးသားရေးဝါဒီခေါင်းဆောင်ဘူယာစလပ်စီဆဲလ်အပေါ်ဆွဲတင်ထားတဲ့စစ်ရာဇဝတ်မှုနဲ့လူသားတို့အပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်အပြစ်မရှိဘူးလို့စစ်ရာဇဝတ်မှုဆိုင်ရာကုလသမဂ္ဂတရားခုံရုံးကအဆုံးဖြတ်လိုက်ပါတယ်။1990ပြည်လွန်ပြည်နှစ်တွေကဖြစ်ခဲ့တဲ့ဘောလ်ကန်စစ်ပွဲနဲ့ဆက်ဆက်ပြီးသူ့အပေါ်ဆွဲချက်တင်ထားတာဖြစ်ပါတယ်။အသက်62နှစ်အရွယ်စီဆဲလ်အပေါ်ဒီဟက်မြို့အခြေစိုက်နိုင်ငံတကာရာဇဝတ်တရားခုံရုံး ICC ရှေ့နေတွေကစုစုပေါင်းဆွဲချက်9ခုနဲ့ဆွဲတင်ထားတာပါယူဂိုစလာဗီးယားနိုင်ငံပြိုကွဲပြီးတော့ဖြစ်တဲ့လူမျိုးစုစစ်ပွဲအတွက်လူသတ်မှုနှိပ်စက်ညှဉ်းပန်းမှုမျိုးဖြတ်တုတ်တင်မှုစတဲ့ဆွဲချက်တွေနဲ့ဖြစ်ပါတယ်ဘိုယာစလပ်စီစီဟာအခုကစပြီးအချို့အနှောင်းကလွတ်မြောက်သူဖြစ်သွားပါပြီလို့အင်ကာနေဆုံးဖြတ်ချက်မှာတရားခုံရုံးဥက္ကဋ္ဌတရားသူကြီးယွန်းကလော့ဒ်အန်တိုနီတီကကြေညာပါတယ2009ခုနှစ်ကနေ2012ခုနှစ်အထိကြာတဲ့တရားစစ်ဆေးမှုအတွေ့ရှေ့နေတွေဟာသူတို့ဆွဲတင်တဲ့အမှုအတွေ့တက်တည်မပြနိုင်ခဲ့ဘူးလို့တရားသူကြီးကဆိုပါတယ်။ဆွန့်ဖြတ်ချက်ချတဲ့အချိန်ကတရားရုံးထဲမှာစီဆေးရှိမနေပါဘူး။သူက2003ခုနှစ်မှာ ICC မှာအဖမ်းခံခဲ့ပေမဲ့2014ခုနှစ်နိုဝင်ဘာလမှာအသေးကင်ဆာအတွက်ကုသမှုခံယူဖို့ဆာဗီယာကိုပြန်သွားခွင့်ပြုခဲ့တာပါ။ဆွန့်ဖြတ်ချက်ကိုနားခံဖို့အတွက်ဒီဟက်တရားရုံးကိုပြန်သွားဖို့သူကညှဉ်းဆန်ပြီးအန်တုတဲ့အနေနဲ့ဒီလအစောပိုင်းကဥရောပသမဂ္ဂ EU နဲ့မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့ NATO အဖွဲ့အလံတွေကိုဘဲလ်ဂရိတ်တရားရုံးရှေ့မှာမီးတင်ရှို့ခဲ့ပါတယ
်။ View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9:00နာရီကနေ 10:00 အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 9885စနီတန်နူးနေမှာလိုင်းလမ်းမီတာ190 kHz 1905ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝေကနေဂျာတာပရိညာပဲတရင်တွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်2022ခုနှစ်ကမ္ဘာဖလားဘောလုံးပြိုင်ပွဲကိုအင်ရှင်ပြစ်လက်ခံကျင်းပခွင့်ရထားတဲ့ကာတာနိုင်ငံမှာပွဲအတွက်တိစောက်ရေးလုပ်ငန်းအများပြားဟာအတင်းအဓမ္မအလုခိုင်းစီတဲ့ဖြစ်ရမြောက်တယ်လို့အပြည်ပြည်ဆိုင်ရာလူငင်းချမ်းသာကွင့်အဖွဲ့ AI ကဆွဆွဲပြောဆိုလိုက်ပါတယ်။ကမ္ဘာဖလားဘောလုံးပွဲစဉ်တွေကံဘူးစောင့်နေတဲ့အားကစားကွင့်အများပြားတွေကတစ်ခုဖြစ်တဲ့ခါလီဖာနိုင်ငံကအားကစားကွင့်စောင့်လို့ရေးလုပ်ငန်းကလုပ်သား132ယောက်ကိုတွစ်ဆုံမေးမြန်းခဲ့တယ်လို့ AI အဖွဲ့ကဒီကနေ့ထုတ်ပြန်တဲ့အစီအစဉ်စာထဲမှာဖော်ပြထားပါတယ်။အားလုံးဟာရွှေပြောင်းလူသားတွေဖြစ်တဲ့လူသမားတွေအားလုံးကသူတို့မတရားလုပ်ခံရတယ်ဆိုတာပြောကြပြီးအဲ့ဒါဟာစနစ်တကျဖြစ်နေတာလို့ AI အဖွဲ့ကပြောပါတယ်။တချို့လူသမားတွေဟာကျင်းမြောင်ပြီးညစ်ပတ်တဲ့နေရာတွေမှာနေကြရပြီးတော့ဒီချိန်တုန်းကဆိုရင်လာပေါင်းများစွာလစာမရခဲ့ပါဘူး။သူတို့ကိုလစာပြန်ပေးတဲ့အချိန်ကျတော့ငကူကပေးမယ်လို့ပြောထားတာတည်းအများကြီးပိုနှဲတာတွေရှိပါတယ်။သူတို့ရဲ့နိုင်ငံကူးလက်မှတ်တွေကိုတင်ထားတာဒါမှမဟုတ်နိုင်ငံကထွက်ခွာခွင့်လက်မှတ်ထုတ်ပေးတာတွေကြောင့်ရွှေပြောင်းလူသားအများပြားဟာတိုင်းပြည်ကနေထွက်မသွားနိုင်ကြပါဘူး။သူတို့ကြုံရတာနဲ့ပတ်သက်ပြီးတိုင်တော်တာမျိုးမလုပ်ဖို့ဖြစ်ရအများပြားမှာလူသမားတွေချင်းချောက်ခံကြရပါတယ်။ကာတာနိုင်ငံမှာလူသမားဆိုင်ရာချိုးဖောက်မှုတွေနဲ့ပတ်သက်ပြီးလူ့အခွင့်အရေးအဖွဲ့တွေကဆွဆွဲပြောဆိုလာတာအတော်ကြာပြီဖြစ်ပေမဲ့အခုအစီရင်ခံစာကတော့ကမ္ဘာဖလားဘောလုံးပွဲအတွက်နေရာတွေတိစောက်ရေးမှာမတရားလုပ်တာတွေနဲ့ပတ်သက်တဲ့ပထမဆုံးအစီရင်ခံစာဖြစ်ပါတယ်
။အိန္ဒိယနိုင်ငံအရှေ့ပိုင်းမှာဆောက်လုပ်ဆဲတံတားစင်းပြိုချတာကြောင့်လူ10ယောက်ထက်မနည်းသေဆုံးသွားပါတယ်။ကိုလ်ကာတာမြို့ကအဲ့ဒီတံတားပြိုချတဲ့ဖြစ်ရပ်မှာကွန်ကရစ်ဒုံးတွေအောက်ပိတ်မိနေမယ်လို့ယူဆရသူတွေကကဲတင်ဖို့ရှာဖွေရေးလုပ်နေပါတယ်။တခြားလူဒါဇင်ပေါင်းများစွာလဲတန်ရာရပါတယ
်ဟာတတ်ဘရစ်ဂျော်ဆာဝါဂျူဝါဟမ်လောကဒမ်ဒရ်ဂဲဘူဂျော်ကလ်ရတ်ကိုထလိုင်းဟွာတာဘရစ
်အတန်အခြေကြီးထွက်လာတာကြောင့်ကျွန်တော်တို့ထိတ်လန့်သွားပါတယ်ဒီဒါအပိုင်းမှာညကမှကွန်ကရစ်လောင်းထားတာပါကျွန်တော်ကအောက်ကိုဆင်းပြီးဖြောရည်သွားယူမယ်လို့စဉ်းစားနေတော့မှာပဲတံတားပြိုကျတာကိုတွေ့လိုက်ရတာကြောင့်ကန်ကောင်သွားပါတယ်လူအတော်များများတေးကုန်ကြတယ်လို့အဲ့ဒီမှာရှိနေတဲ့ဒေသခံတဦးကပြောပါတယ်တရားပြိုချချိန်မှာလူစည်းများတဲ့စိုက်ကားတွေအပါအဝင်လူတွေနဲ့ကားတွေအတော်များများတရားအောင်မှာရှိနေတယ်လို့မျက်မြင်တွေ့သူတဦးကပြောပါတယ်
။အမေရိကန်သမ္မတရွေးကောက်ပွဲမှာ Republican Party ကိုဇာပြုသမ္မတလောင်းဖြစ်ဖို့ကြိုးစားနေသူတွေရဲ့ထိတ်ကပြေးနေတဲ့ Donald Trump ကကိုဝင်ဖျက်ချတာကိုအမေရိကန်ပြည်ထောင်စုမှာပိတ်ပင်ကန့်သတ်ထားတယ်ဆိုရင်အဲ့ဒီလိုလုပ်တဲ့အမျိုးသမီးတွေကိုအပြစ်ပေးတဲ့လို့ပြောတဲ့အတွက်ပြစ်တင်ဝေဖန်ခံနေရပါတယ်။ MSNBC ရုပ်သံသတင်းဌာနမှာအဲ့ဒီလိုပြောပြီးနိုင်ပိုင်းအတွက်မှာပဲ Trump ကသူပြောခဲ့တာကိုပြန်ပြင်ပြီးတော့ကိုဝန်ဖျက်ချသူတွေကိုပဲရာဇဝတ်ကြောင်းရရေးယူရမယ်လို့ပြောပါတယ်။ထရမ့်ရဲ့ကနဦးမှတ်ချက်ဟာမူဝါဒရေးရာပိုင်းသိရှိနားလည်မှုအားနည်းတယ်ဆိုတာကိုပြနေတယ်လို့ဝစ်စကွန်ဆင်ပြည်နယ်မဲဆွယ်စည်းရုံးပွဲမှာတက်ကဆက်ပြည်နယ်ထက်လို့တော်မတ်တက်ခရုစ်ကပြောပါတယ်။ ဝက်စကွန်ဆင်ပြည်နယ်ဟာလာမယ့် primary ပနာမရွေးချယ်ပွဲကျင်းပမယ့်ပြည်နယ်ပါဒီမိုကရက်တစ်ပါတီဘက်ကပြိုင်ပွဲတွေကိုလည်းခရုစ်ကထိုးနှက်ဝေဖန်ပါသေးတယ်ဒီမိုကရက်တွေဟာအမျိုးသမီးတွေကိုပုံစံကွက်ထဲထည့်ကျင်သူတွေဖြစ်တယ်လို့ခရုစ်ကဝေဖန်တာပါဝက်စကွန်ဆင်ပြည်နယ်ပနာမရွေးချယ်ပွဲမတိုင်ခင်လူလူစစ်တမ်းတွေမှာထရမ့်နဲ့အိုဟိုင်းပြည်နယ်အုပ်ချုပ်ရေးမှူးချုပ်ကေစစ်တို့ထက်ခရုစ်ကထောက်ခံမှုပိုရနေပါတယ်
တောင်အာဖရိကသမ္မတဂျက်ကော့ဇူမာရဲ့အိမ်ကိုမွမ်းမံနာမှာပြည်သူ့ဖန်တာအသုံးပြုမှုနဲ့ပတ်သက်ပြီးဖြစ်ပွားတဲ့အမှုအခင်းကိုတောင်အာဖရိကရဲ့အမြင့်ဆုံးတရားရုံးကအစီရင်ချက်ချတာမှာသမ္မတဟာအခြေခံဥပဒေကိုလိုက်နာဖို့ပြက်ကွက်ခဲ့တယ်လို့အမိန့်ချလိုက်ပါတယ်သမ္မတဇူမာအနေနဲ့အိမ်ကိုမွမ်းမံနာမှာနိုင်ငံတော်ဖန်တာကိုအသုံးပြုခဲ့တယ်လို့သတ်မှတ်ခံရတဲ့ငွေပမာဏကိုကိုယ်ပိုင်ငွေတဲကတည်းပြန်ပေးရမယ်ဆိုပြီးအခြေခံဥပဒေဆိုင်ရာတရားရုံးကဆုံးဖြတ်လိုက်ပါတယ်သမ္မတအင်ကိုလုံချုံရေးတိုးမြင့်တယ်လို့အစိုးရကဖော်ပြပြီးရေကူးခံနွားချံကြက်ချံနဲ့အမိုးဖွင့်ပွဲကြည့်စဉ်စတာတွေကိုထည့်သွင်းတိစောက်မှုနဲ့ပတ်သက်ပြီးအတိုက်အခံလွှတ်တော်အမှတ်တွေကသမရကိုအမှုဖွင့်ခဲ့တာဖြစ်ပါတယ်။သမရအိမ်မွမ်းမံခဲ့တဲ့ကုန်ချစရိတ်ကခန့်မှန်းခြေဒေါ်လာ15သန်းကနေတန်း20လောက်အထိရှိပါတယ်။သမရဇူမာကိုအသုံးပြုခဲ့တဲ့ငွေပြန်ပေးဖို့အတွက်အမိန့်ချမှတ်နိုင်ခဲ့တာဟာဆိုရင်အတိုက်အခံတို့အတွက်အောင်ပွဲတွေမကဘဲသမရကိုအယုံကြည်မရှိကြောင်းအစိုးတင်လို့တဲ့အတိုက်အခံတွေအတွက်အားဖြစ်သွားစေမယ်လို့ဥပဒေရေးရာကျွမ်းကျင်သူတို့ကပြောပါတယ်
။အန္တာတိကဒေသမှာရေခဲတွေဘိုးဘီမြန်မြန်ပြောလာနေတာကြောင့်ပင်လယ်ရေမြင့်ပြင်ဟာဒီနှစ်ကုန်မှာအရင်ကခန့်မှန်းထားတာထက်ပိုမြင့်လာမယ်ဆိုတာလိလာချက်တစ်ခုကနေတွေ့လိုက်ပါတယ်။လက်ရှိဖန်လုံရီဒံငွေထုတ်လုပ်မှုတို့ကြောင့်ကဘာသမုဒ္ဒရာရေပြင်ဟာ2010ပြည့်နှစ်အရောက်မှာ2မီတာနီးပါးအထိမြင့်တက်သွားပြီး2500ပြည့်နှစ်အရောက်မှာတော့15မီတာအထိမြင့်တက်သွားနေတာကိုသုတေသူတွေတွေ့ထားကြပါတယ်ခင်ဗျာ
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကြော်ကြော်သိန်းနဲ့မသိင်္ဂီထိုက်တို့ကကြီးညာပေးခဲ့ကြတာပါရှင်အခုဆက်ပြီးတော့သတင်းပေးပို့ချက်တွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုတလက်တင်ပြပေးသွားမှာပါအရင်ဆုံးကတော့ပြည်နယ်တချို့မှာအစိုးရဖွဲ့ဖွဲ့စည်းမဲ့အခြေအနေဘယ်လိုရှိနေသလဲဆိုတာကိုကြည့်အောင်ပါရှင်။ပြည်ထောင်စုအဆင့်အစိုးရဖွဲ့လုပ်ငန်းတွေစတင်လဲပတ်နေသလိုမန္တလေးနဲ့ရန်ကုန်တိုင်းဒေသကြီးတွေမှာဒေသအစိုးရဝန်ကြီးချုပ်တွေစတင်တာဝန်ယူဆောင်ရွက်နေကြပြီဖြစ်ပါတယ်။ဒါပေမဲ့လို့ပြည်နယ်တချို့မှာတော့အစိုးရဖွဲ့ဖွဲ့စည်းနိုင်ဖို့အခုချိန်ထိပြင်ဆင်နေရဆဲရှိပါတယ်။ရှမ်းပြည်နယ်မှာတော့ဒေသအစိုးရဖွဲ့စည်းရေးအတွက်ဆိုရင်ဒီပြင်ဆင်ဆောင်ရွက်နေရဆဲပဲရှိတယ်လို့ရှမ်းပြည်နယ်ဝန်ကြီးချုပ်ဒေါက်တာလင်းထွက်ကဗီဒီယိုကိုပြောပါတယ်။ကိုရနိုင်ကဒေါက်တာလင်းထွတ်ကိုဆက်သွယ်မိမြတ်ထားပါရရှင
်ဒေါက်တာလင်းထွတ်ဟိုတချို့ပြည်နယ်နဲ့တိုင်းလုပ်ငန်းစဉ်တွေတော့စနေပြီအစိုးရအဖွဲ့တွေလေအဲ့တော့ရှမ်းပြည်နယ်ရဲ့အစိုးရအဖွဲ့စည်းမှုအခြေအနေလေးကိုသိကြပါရခင်ဗျဟု
တ်ကဲ့ကျွန်တော်အတူတူကလေးပဲပြောပြအောင်เนาะကျွန်တော်လည်းဒီညဟို brainstorming session လေးရှိလို့ပ
ါဟုတ်ကဲ့
ဆိုတော့ကျွန်တော်ဟိုဟာကြီးကပြီးပါပြီနေ့ချင်းက၄ရောက်ကတော့ကျန်းသစ္စာကြီးဆိုပါမယ်ဒီဝန်ကြီးချုပ်ရဲ့ဒီနယ်ဦးရေချုပ်เนาะဒီနေ့စစ်ချုပ်နဲ့နယ်လုံးဝန်ကြီးပေါ့နော်လေးလွားပေါ့အဲဒီဆိုပါမယ်ဒီနယ်ဆိုရဖွဲ့တရက်မြက်လောက်ကြီးအချိန်လိုပါသေးတယ်အဲဒီ set up ဒီပြီးတော့မှကိုယ်ပိုင်ရုပ်ချုပ်ခွင့်ရပြီးဥက္ကဋ္ဌတွေစမ်းသစ်စာလေးဆိုပါမယ်ပြီးတော့မှကျွန်တော်ဆိုရဖွဲ့ရဲ့ရက်တရအစီအစဉ်နဲ့ပေါ့နော်အဲ့ဒါဆက်ပြီးတော့လုပ်ဆရာရှိရဲ့အရေးကြီးကိစ္စတွေဦးစားပေးအစီအစဉ်တိုင်းလုပ်သွားပါမယ်ခင်ဗျနော
်ဟုတ်ကဲ့ပြီးနယ်အစိုးရဒီအဖွဲ့မှာဘယ်သူတွေပါဦးမလဲခင်ဗျ
အဲကျွန်တော်တို့ကတော့အားလုံးဆက်မြတာရနဲ့နော်နိုင်ငံရေးပါအောင်တခြားလူဒီမဟုတ်တဲ့ပါတီတွေပါအောင်ဆီထားပါလေအဲအတိအကျပြောဖို့တော့ပြင်းပြင်းလောက်အတိအကျပြကြပါဦးခင်ဗျာကျွန်တော်ဒါလေးကအခုအဲအပိတ်ကလေးဖြစ်နေလို့ပါနော်ကျွန်တော်ကဒီလေးစီပေါ့ဟိုအောင်ခွဲဝေတာလေးပါလေးမပြီးပြီးမတတ်နိုင်လေလို့ပါနော်အတိအကျပေးစေချင်ပါတယ
်နော်ဟုတ်ကဲ့ပါရတရစီမံကိန်းနဲ့ပတ်သက်ပြီးတော့နည်းနည်းလောက်ပြောပေးပါလားဘာတွေကိုအဓိကဦးစားပေးပြီးတော့လှုပ်ဆောင်သွားဖို့
ရှိပါတယ်ရှိပါတယ်ရှိပါတယ
်ဟုတ
်ရှမ်းပြည်နယ်မှာအဓိကအရေးကြီးနေတဲ့ဆက်လက်ကလေးတွေပေါ့နော်ငိမ့်ငိမ့်အပြင်ငိမ့်ငိမ့်ရတော့အရေးကြီးတယ်အင်းလေးကန်ကြီးမတင်ကုန်မပရောက်ရနေအောင်အမတန်မှကိုတဘာဝအရင်မြတန်မှုကြီးရဲ့အင်းလေးကန်ကြီးအဲ့တော့အချိန်မီချိန်သိမ်းဖို့အတွက်လည်းအရေးကြီးပါတယ်နောက်တစ်ခုကရှမ်းပြည်နယ်မြောက်ပိုင်းကလမ်းတွေမှာကားတွေဖိတ်ဆို့တဲ့ကတနာပေါ့နော်အဲ့ဒါကြီးကတော်တော်ကိုတချို့ဆိုရင်ရက်နဲ့ရှည်ပြီးတော့ဘူးဆယ်ရောက်ဖို့2ရက်3ရက်ကြာသွားတော့တဲ့အဖြစ်ဖြစ်ပါတယ်နော်အဲ့ဒါကြီးလည်းကျွန်တော်အရေးကြီးအတူတူဆောင်ရမယ့်ဒေသကြီးဖြစ်ပါတယ်ကျွန်တော်ဒီလောက်ပဲပြောပြပြီးခင်ဗျာတီးခံပေးပြချင်ပါတယ
်ဟုတ်ကဲ့ဆရာပြောတော့လေးကိုငញ្ញမ်းရေးဆိုတော့ဒီချန်ပီယံတွေထဲမှာတိုင်းသားလက်နက်ကိုင်အဖွဲ့တွေကလည်းတော်တော်များတယ်ခင်ဗျာအဲ့တော့ NCA မှာလက်မှတ်မထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ပတ်သက်ပြီးတော့ရောဆရာတို့ပြည်နယ်အစိုးရအနေနဲ့ဘလူဆက်ပြီးတော့ချင်းကပ်ဆောင်ရွက်သွားမယ်လို့စိတ်ကူးထားပါလေခင်ဗျပြောတိုင်းသလောက်ပြောပြပါ
စကားပြောရမှာပေါ့ခင်ဗျာစကားပြောရမှာပေါ့နော်စကားပြောရမှာစကားပြောရင်းနဲ့ကျွန်တော်တို့စကားပြောတယ်ဆိုတာစကားရည်နဲ့ပြပောက်ကြတာဟာလက်နဲ့ဒီကြည်စံနဲ့ပြပောက်တာတဲ့ များကြီးတက်တောင့်တက်တာရှိပါတယ်။နောက်ငင်းကြီးဆန်းဖြစ်လာဦးလေလာတာကောင်းပါလေ။အဲအဲ့ဒါလေးတွေကိုကျွန်တော်အခုချိန်မှာကြောလို့မဖြစ်နိုင်သေးပါဘူး။အဲ့အတွက်ကျွန်တော်ခွင့်လွှတ်ပေးပါခဏလေးတော့ကျွန်တော်နောက်ကြရင်ပို့ပြီးတော့ပို့ပြီးတော့ရှင်းရှင်းလင်းလင်းပြောပြပါမယ်။ဟုတ်ကဲ့ပါနော
်။ဟုတ်ကဲ့ပါ
ဒါကတော့ရှမ်းပြည်နယ်မှာပြည်နယ်ဆိုးရွားဖွဲ့စည်းရေးကြိုးပမ်းနေတဲ့အခြေအနေကိုပြည်နယ်ဝန်ကြီးချုပ်ဒေါက်တာလင်းထွတ်ကိုကိုရရန်ကဆက်သွယ်မေးမြန်းခဲ့တာပါအခုကတော့ဒီဆိုးရွားသစ်တက်လာပြီးတဲ့နောက်ပထမဆုံးအချိန်နဲ့အဖြစ်နဲ့ဒီလက်ဘရောင်းရေလှူရှားသူတူပြည်တံချမှတ်ခံရတဲ့အကြောင်းကိုပြောပြပေးပါမယ်လက်ဘရောင်းရေလှူရှားမှုကြောင့်ရွေးကောက်ပွဲမတိုင်ခင်ကတည်းကပုံမှန်ခုနှစ်ခုလောက်နဲ့တရားစွဲဆိုခံခဲ့ရတဲ့ဖြူးမြို့နယ်မဲဆန္ဒနယ်မှာဝင်ရောက်ရှင်ပြိုင်မှုကြိုးစားခဲ့သူဒေါက်တာမြန်နုခန်ကိုလူငေါက်ထက်ပို့ပြီးတော့အစုအဝေးမှာပါဝင်မှုနဲ့ဒီပုံမှန်149နဲ့လှုပ်ရှားတဲ့ထောင်နဲ့တနည်းတကုံမြို့နယ်တရားရုံးကနေပြည်တယ်ချမှတ်လိုက်ပါတယ်။ဒါဟာဆိုရင်အစိုးရတက်တက်လာပြီးတဲ့နောက်ပထမဆုံးထောင်နဲ့ချခံရတဲ့နိုင်ငံရေးအကျဉ်းသားတူပဲဖြစ်ပါတယ်။ view တင်းတော်မှတ်အေးမှာကစုံစမ်းမေးမြန်းပြီးတော့သတင်းပေးပို့ထားပါရရှင်
။အစိုးရတက်တက်လာပြီးနောက်တရက်ဖြစ်တဲ့မတ်လ31ရက်နေ့မှာပဲလက်ဘရောင်းရေးတက်ကြွလှုပ်ရှားသူဒေါက်တာမြတ်နုခိုင်ကိုပုံမှန်149နဲ့အလုတ်ကျန်းတဲ့ထောင်နဲ့တနည်းချမှတ်ခဲ့တာပါ။နိုင်ငံရေးသမားတယောက်ကိုပေးတဲ့ပြစ်ဒဏ်ဟာများလွန်းနေဆိုပြီးအကျိုးဆောင်ရှိနေဦးတန်းစောအောင်ကပြောပါရယ်
။ပုံမှန်149ဆိုတာလူ9ယောက်တဲ့ပိုးတဲ့အစုဝေးမှာပါဝင်တယ်ပေါ့။ဒါအနိုင်သက်ပြည်ရဲ့ဘာညာအလိုမျိုးပေါ့။ဒါပေမဲ့ထူးခြားတာတစ်ခုကဒီနေ့တော်မြတ်မှုခံကိုချလိုက်တာကဟိုအလုတ်နဲ့ထောင်တန်းဆိုတော့ပါ။နိုင်ငံရေးသမားတယောက်ကိုတော့အမြင်ဆုံးဆိုတော့ပြောလို့ရတာပေါ့။ဘာလို့ဆိုတော့ဒီရကကိုထောင်တန်းလာပိုင်းလောက်ချမယ်ဆိုလဲချလို့ရတဲ့အမှုပဲလေ။
ဒါဟာအစိုးရအကူပြောင်းကာလမှာစိန်ခေါ်မှုတစ်ခုဖြစ်ပြီးတရားစီရင်မှုစနစ်ကိုပြောင်းလဲပစ်ဖို့အတွက်အမြန်ဆုံးလှုပ်ဆောင်ဖို့လိုအပ်နေပြီဆိုပြီးဗကိုးတိုင်းနတ်တလင်းဇီကုံဂျိုးပင်ကောက်သုံးမြို့နယ်ကအနိုင်ရ NLD ပါတီရဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်လဲဖြစ်တရားလွှတ်တော်ရှေ့နေလဲဖြစ်တဲ့ဦးအောင်သိန်းကပြောပါတယ
်အစိုးရပြင်းနေအစိုးရအဟောင်းကြီးပြောင်းမှာရောဂျက်ဆွန်ပြရေပြောတာပေါ့နော်သူတင်နှမှုမရှိတဲ့အောင်ဘာပဲတို့ဒီဥစ္စာကတော့နောင်တရားစီစနစ်ပုံစံနဲ့ကြောင်းမှုလူရင်တော်အားစကြောင်းမှုတော့လူတွေကငယ်အဲ့လိုမြင်ကြောင်းမှုပြောရအောင်နဲ့ကျူလာမှာပဲငယ်တို့ကရှင်းရှင်းပဲဘာဖြစ်လို့လဲဆိုတော့ဒီလိုလက်ကျန်အဖွဲ့ရှိနေတရားစီပိုင်းအင်္ဂဓမ္မအရေးကြီးတယ်ဒီပြီးခဲ့တဲ့9နှစ်သာကာလရဲ့တရားစီရင်စီရင်မှုတွေနဲ့ပတ်သက်ပြီးတော့လေဒီသို့တော်မှာအတိုင်တော်များဆုံးကျန်တာအများဆုံးအာဝါယုံနေပြောရင်တော့ဒီခြေအားယုံနေပြဿနာကြီးအများကြီးရှိရတာပဲ
ထူးခြားချက်ကတော့ဒေါက်တာမြတ်နုခိုင်ကိုပုံမှန်9ခုနဲ့စွဲဆိုထားရမှာအမှုရင်ဆိုင်နေရင်းနဲ့ပုံမှန်3ခုလောက်ကိုပယ်ဖြတ်ပေးလိုက်တယ်လို့နောက်ဆုံးစွဲဆိုထားတဲ့ပုံမှန်ဖြစ်တဲ့စူပူအောင်လှုပ်ဆောင်မှုပုံမှန်905ခခွေးနဲ့ခွင့်ပြုမိမရပဲစီတန်းလှည့်လည်မှုပုံမှန်18ပြည်သူဝန်ထမ်းကိုနှောက်ယှက်မှုပုံမှန်393စတဲ့ပုံမှန်တွေကိုဒီကနေ့မှပဲပယ်ဖြတ်ပေးလိုက်တာဟာအစိုးရတင်လက်ထက်မှာတရားစီရင်စနစ်ရဲ့ထူးခြားမှုတစ်ခုလို့ယူဆရကြောင်းအကျိုးဆောင်ရှေ့နေဦးတန်းစောအောင်ကဆိုပါတယ်
။ဒီနေ့ချလိုက်တဲ့အမိန့်ကိုကြည့်ရင်တော့ဟိုတရားချင်းနဲ့တရားချင်းတဲ့ကျွန်တော်တို့ပြည့်တဲ့10နှစ်အတွင်းမှာဒီငါးခါဝင်တဲ့ပတ်သက်ပြီးတော့ဒီလိုမျိုးဟိုလွတ်ပေးတယ်ဆိုတာကမရှိကြဘူးလေ။ပုံမှန်3မျိုးပေါ့နော်ဒီရဲတရားဖွဲ့ဖွဲ့ပြီးရဲတပ်ဖွဲ့ကအမှုဆွဲတင်နေဖမ်းနေဥပဒေရုံးကနေအမှုတင်လာတယ်ဆိုရင်ဒါတရားရုံးကပြေးသားပေါ့အမြင်ဆုံးပြစ်ဒဏ်နဲ့ကျတာ။သုံးခုပြုတ်တာပေါ့ငါ9ရယ်18ရယ်33ရယ်ပြုတ်တယ
်။စီးကြုံနှလုံးသွေးတို့မျက်စိစတဲ့ဝေဒနာတွေနဲ့ကျန်းမာရေးဆိုးရွားနေတဲ့ဒေါက်တာမြတ်နုခိုင်ကိုလုံလောက်တဲ့ကျန်းမာရေးဆောက်ရှောက်မှုတွေအခုတက်ထိမရသေးတဲ့အကြောင်းနိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအဖွဲ့ AAPP ရဲ့တွဲဖက်အတွင်းရေးမှူးကိုဘိုကြီးကပြောဆိုခဲ့ပြီးအခုလိုမျိုးထောင်ဒဏ်ချမှတ်လိုက်တာဟာအစိုးရတစ်ကိုအခက်အခဲဖြစ်စေတယ်လို့ဆိုပါတယ်
။တကယ်တမ်းကျတော့ဒီအစိုးရအကြောင်းလေးဖြစ်တယ်ဆိုပေမဲ့ဒီအုပ်ချုပ်ရေးဌာနကအရင်အစိုးရဟောင်းလက်ထက်မှာပဲရှိနေတယ်လို့ကျွန်တော်တို့ပြောလို့ရပါတယ်။ဒီဒေါက်တာမြတ်နုခိုင်ဆိုတာကလည်းဒီလုံခဲ့တဲ့တားတဲ့အချိန်ကဖြစ်တဲ့ကိစ္စကိုရေကောက်ပွဲကလာမှာပြန်ပြီးဖန်တာမျိုးပါလေ။ဟိုမလုပ်သင့်ဘူး။ဆိုတော့ဥပဒေဆိုတာကတရားနာစားတဲ့ဖြစ်တယ်လေ။လူဝင်သူတဲ့အချိန်မှာသုံးတယ်ဆိုတာမျိုးတွေမဖြစ်သင့်ဘူး။ဒီကြားထဲမှာကျန်းမာရေးမကောင်းတာတွေလည်းရှိနေတယ်။လုံလောက်တဲ့စေဝါကုသခွင့်လည်းဟိုတည်ချေချာမရတာမျိုးတွေလည်းရှိနေတယ်လို့ကျွန်တော်တို့ကြားသိနေရတာရှိပါလေ။ဒီလိုလုပ်ရမျိုးကတော့မလုပ်သင့်ဘူး။အစိုးရတစ်ကိုလည်းအခက်အခဲတွေဖြစ်နေပါလေ။
လက်ရှိမှာတော့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေចောင်းသားတွေလယ်သမားတွေကိုအခုလိုမျိုးပုံမှန်နဲ့တရားစွဲဆိုထောင်ချတာတွေလုပ်လေးရှိပြီးတရားစွဲအဖွဲ့အစည်းကပြည်ထရေးဝန်ကြီးဌာနကစွဲဆိုတာဖြစ်တယ်လို့ပြည်ထရေးဝန်ကြီးဌာနကတော့2008ခုနှစ်ဖွဲ့စည်းပုံအရစစ်တပ်ရဲ့လက်အောက်မှာပဲရှိနေတာပါဒါပေမဲ့တရားရုံးတွေကတော့အစိုးရတဲ့ အောက်ချုပ်ရေးရန်နေရာလက်အောက်မှာရှိနေမှာဖြစ်ပြီးတရားရေးဆိုင်ရာတာဝန်ရှိသူတွေရဲ့စီရင်ဆုံးဖြတ်မှုတွေဟာမှန်ကန်ပြီးမျှတတဲ့စီရင်ဆောင်ရွက်မှုတွေဖြစ်စေဖို့အတွက်တက်ကြွလှုပ်ရှားသူတွေကတောင်းဆိုနေကြတယ်လို့ပြည်သူကရွေးချယ်ထားတဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တွေကလည်းတရားစီရင်စနစ်မှန်ကန်တည်မဲ့စေဖို့အတွက်လည်းလွှတ်တော်မှာတင်ပြဆွေးနွေးသွားဖို့ရှိတယ်လို့လည်းပြောဆို
ထနေငံကနေမအေးမာကသတင်းပေးပို့ခဲ့တာပါ View American တိုင်းရဲ့ကြာတာရင်းညအစီအစဉ်ဒီကိုနားဆင်နေကြတာပါရှင်အခုကတော့ဒီရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌတာဝန်လွှဲပြောင်းပြည့်ရတဲ့အကြောင်းကိုလည်းတင်ပြပေးပါမယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌတာဝန်တွေကတော့မနေ့ကပဲစတင်လွှဲပြောင်းပြည့်ရလိုက်တာပါအခုဖွဲ့စည်းလိုက်တဲ့ကော်မရှင်မှာပညာရှင်တွေအတော်များများပါဝင်တာကြောင့်ပေါ်ပေါက်လာတဲ့ပြဿနာတွေကိုမှန်မှန်ကန်ကန်ဖြေရှင်းပေးနိုင်လိမ့်မယ်ဆိုတဲ့သုံးသပ်မှုတွေလည်းရှိနေပါတယ်အပြည့်စုံကိုကိုအောင်ကဆက်ပြီးတော့ပြောပြပေးပါမယ်ရှင
်နေပြည်တော်မှာရှိတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရုံးမှာဗိုလ်တော်ဦးနဲ့နေ့လယ်ပိုင်းကကော်မရှင်ဥက္ကဋ္ဌတာဝန်လွှဲပြောင်းတဲ့အခမ်းအနားကျင်းပခဲ့တာပါရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတေကကော်မရှင်သစ်ဥက္ကဋ္ဌဦးလာသိန်းကိုစနစ်တကျတာဝန်လွှဲပြောင်းပေးလိုက်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်အခုကော်မရှင်သစ်မှာတော့ဥက္ကဋ္ဌနဲ့အဖွဲ့ဝင်တွေဟာနိုင်ငံရေးပါတီနဲ့တက်မတော်မှာတာဝန်ထမ်းဆောင်ခဲ့သူတွေမဟုတ်တာကြောင့်ဗက်လိုက်မှုကင်းကင်းနဲ့လုပ်ငန်းတွေဆောင်ရွက်သွားနိုင်မှာဖြစ်တယ်လို့သတင်းစာဆရာဦးစီသူအောင်မြင့်ကအခုလိုသုံးသပ်ပါတယ
်အခုဒီတတိယကြိမ်ကခန့်တဲ့ဟာကျတော့ဒါဥပဒေပညာရှင်လို့ကျွန်တော်တို့သိထားတယ်အဲ့တော့ဘယ်လိုပဲဖြစ်ဖြစ်ဟိုးအရင်1990ရွေးကောက်ပွဲကိုသတိရစေရပဲဒါတွေကတော့ဟိုဘယ်လိုပဲဖြစ်ဖြစ်ရွေးကောက်ပွဲဒီပါတီဖြစ်ပေါ်လာရင်နောက်နိုင်ငံရေးပါတီတစ်ခုနဲ့တစ်ခုကြားပဋိပက္ခတွေဖြစ်လာရင်ပြည်မြတ်တတဖြည့်ရှင်းပေးနိုင်တဲ့ကော်မရှင်လို့တော့အဲ့လိုတော့နားလည်တာပေါ့
2010ရွေးကောက်ပွဲနဲ့2015ရွေးကောက်ပွဲတွေကိုတော့စစ်တပ်ကလာတဲ့ဗိုလ်ချုပ်ကြီးဟောင်းတွေကရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌတာဝန်ယူပြီးကျင်းပပေးတာကြောင့်ဒီပေါ်ဝေဖန်မှုတွေရှိခဲ့ပါတယ်2015ခုနှစ်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ခဲ့တဲ့လူ့ပေါင်းသေးဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောကတော့ရွေးကောက်ပွဲကော်မရှင်အနေနဲ့နိုင်ငံရေးပါတီတွေပေါ်လွှမ်းမိုးမှုရှိနေတာနဲ့ပတ်သက်လို့အခုလိုပြောပြပါရစေကျွန်တ
ော်ကတော့ကျွန်တော်တော်တော်လေးမနစ်သက်တဲ့ကိစ္စတစ်ခုရှိရတယ်ဘယ်လိုကိစ္စမျိုးမဆိုဒီနေ့ကော်မရှင်ရဲ့အဆုံးဖြတ်ကအဓိကလို့ဆိုတဲ့ကိစ္စမျိုးဖြစ်တယ်အဲ့လိုမျိုးဆိုလို့ရှိရင်ဆိုတာကဒီနိုင်ငံရေးပါတီတစ်ခုနဲ့တစ်ခုဖြစ်စေနိုင်ငံရေးပါတီတစ်ခုအတွင်းမှာဖြစ်စေတစ်ခုခုအငင်းပွားမှုတွေဖြစ်တယ်ဆိုလို့ရှိရင်ကော်မတီရဲ့ဒီကော်မရှင်ရဲ့အဆုံးဖြတ်အနောက်ဆုံးအတီးဖြစ်သွားတယ်ဒါကြောင့်ဒီနေ့ထဲမှာဘယ်တရားရုံးကိုမှနော်ဒီဘယ်ရက်သက်တရားရုံးကိုမှနိုင်ငံရေးပါတီကအယူခံလို့မရဘူးဆောက်ရဖြစ်နောက်တစ်ခုကနိုင်ငံရေးပါတီရဲ့ဒီပလိတ်လို့ကြည့်ကြနေတာကအတိတ်ပဲမရှိဘူးလို့ကျွန်တော်အနေနဲ့တော့အဲ့လိုယူဆရတယ်ဗ
ျ။ပြောင်စုရွေးကောက်ပွဲကျင်းပရေးကော်မရှင်ဥက္ကဋ္ဌဦးတည်ဦးစီးကျင်းပပေးတဲ့2015ရွေးကောက်ပွဲကိုတော့နိုင်ငံတကာလေးလာစောင့်ကြည့်ရေးအဖွဲ့တွေအရက်ဖက်အဖွဲ့စည်းတွေကိုစောင့်ကြည့်ခွင့်ပေးခဲ့တာကြောင့်တစုံတရာပွင့်လင်းမြင်သာတဲ့ရွေးကောက်ပွဲဖြစ်တဲ့ဆိုပြီးတော့တုံ့တက်မှုတွေရှိခဲ့ပါတယ်။ဒါပေမဲ့လည်းဥက္ကဋ္ဌသိဦးလာသိန်းဦးဆောင်တဲ့ရွေးကောက်ပွဲကော်မရှင်အနေနဲ့ပြုပြင်ပြောင်းလဲစရာတွေအများကြီးရှိနေသေးတယ်လို့ဦးစီသူအောင်မြင့်ကအခုလိုပြောပါတယ်
။အရေးကြီးဆုံးကဒီတိုင်းပြည်မှာနှစ်တွေကတော်တော်ကြာပြီဒါပေမဲ့လည်းဟိုရွေးကောက်ပွဲတစ်ခုခုလုံးလိုက်တော့မယ်ဆိုရင်ခိုင်လုံတဲ့လက်ဆန္ဒရှင်စည်ရင်ဆိုတာဒီတိုင်းပြည်မှာမရှိဘူးမရှိတဲ့ခါကျတော့အဲ့ဒီစည်ရင်ပြည်သူတွေအလုပ်ကိုသူတို့တာဝန်ယူပြီးပြင်မကြခင်မှာကိုသူတို့စပြီးတော့သူတို့လုပ်ရလိမ့်မယ်အဲ့ဒါပြီးရင်နောက်ကြေတနာတစ်ခုကပါလဲဆိုတော့တိုင်းနဲ့ပြည်နယ်အဆင့်တွေရောနောက်ဒီအောက်ခြေအဆင့်ဆင့်အဖွဲ့ကြီးပြည်ပြည်မှာဒါတက်မလို့စစ်ရာရှိဟောင်းတွေကိုခန့်အပ်ထားတာတွေရှိတယ်အဲဒါရင်းနဲ့ပတ်သက်လို့လည်းသူတို့ကြီးကြပ်တာတွေပါတယ်ဥပဒေလိုက်နာအောင်လုပ်ရတာတွေသူတို့လုပ်ရအောင်မယ်လို့ထင်ပါတယ်လုပ်เสียအများကြီးပ
ါဦးလာသိန်းဦးဆောင်တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်မှာကော်မရှင်အဖွဲ့ဝင်တွေအဖြစ်ဦးအောင်မြင့်ဦးစိုးရယ်ဦးထွန်းခင်နဲ့ဦးလာတင်တို့ကတာဝန်ယူဆောင်ရွက်သွားမှာဖြစ်ပါတယ်ခင်ဗျာ
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌတာဝန်လွှဲပြောင်းပေးရခဲ့တဲ့အကြောင်းကိုအောင်ကပြောပြပေးသွားတာပါလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့နေရာချထားရေးဝန်ကြီးတင်တဲ့ VA တွေ့ဆုံမေးမြန်းချတာကိုလည်းထုတ်လွှင့်ပေးကြပါတယ်အလုံးလက်မဲ့ကန်တွဲဖြည့်ရှင်းဖို့နဲ့တခြားလူမှုအကူအညီပေးရေးကိစ္စတွေကိုနိုင်ငံတကာအကူအညီတွေယူပြီးဆက်ဆက်ဆောင်ရွက်သွားဖို့အဓိကရည်မှန်းထားတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့နေရာချထားရေးဝန်ကြီးသစ်ဒေါက်တာဝင်းမြတ်အေးကပြောပါရယ် VOA ရန်ကုန်ရုံးတာဝန်ခံဒေါက်ခင်စိုးဝင်းကဒေါက်တာဝင်းမြတ်အေးကိုတွေ့ဆုံမေးမြန်းထားပါရယ်ရှင်
။ကျွန်တော်တို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်နယ်နေရာချထားရေးဝန်ကြီးဌာနအနေနဲ့ပေါ့တခုခုနော်ပြည်သူလူထုတွေဒုက္ခရောက်တဲ့အနေနဲ့တခုခုရှိတယ်ဆိုရင်ကျွန်တော်တို့ကနေပဲချက်ချင်းပေါ့ rapid response ပေါ့နော်ချက်ချင်းတုံ့ပြန်နိုင်အောင်ကျွန်တော်တို့ကကြိုးစားရမယ်။အဲ့လိုကြိုးစားတဲ့အခါမှာကျွန်တော်တို့အကူအညီလိုတယ်။အဲ့တော့အရက်ဖက်လူမှုဖွဲ့စည်းတွေနဲ့ပူးပေါင်းပြီးတော့ကျွန်တော်တို့ကဆောင်ရွက်မယ်ပေါ့နော်။အဲ့ဒီအတွက်ကြောင့်ကျွန်တော်မှာတော့ဒီကဏ္ဍမှာသူတို့အတွက်ကိုကျွန်တော်အလေးထားပြီးတော့ဆောင်ရွက်မယ်ဆက်ပြီးတော့
ဒီမှာနိုင်ငံရဲ့ဒီလူငယ်တွေပေါ့နော်တော်တော်များများဒီအလုပ်လက်မဲ့ဒီအလုပ်တွေလည်းမရှိကြဘူး။လေလွင့်နေတဲ့လူငယ်တွေလည်းအများကြီးရှိပါတယ်။ဒီလူငယ်တွေပြန်လည်ထူထောင်ရေးဒီစစ်ဘေးရှောင်ဒုက္ခသည်တွေပြန်လည်ထူထောင်ရေးအတွက်ပေါ့နော်။ဟိုဒီနောက်ပြီးတော့သူတို့တွေပညာဆက်လက်သင်ကြားနိုင်ရေးပေါ့အဲ့ဒါတွေအတွက်ကိုဘယ်လိုမူဝါဒတွေချမှတ်ထားဖို့ရှိပါလဲရှင်။
ဒါလည်းကျွန်တော်တို့ဒီအစိုးရအဖွဲ့အစ်အနေနဲ့ပြည်သူအစိုးရအနေနဲ့ဒီဆောင်ရွက်မဲ့အထဲမှာဓာတ်ရီပါတယ်။ဘာဖြစ်လို့လဲဆိုတော့လူဒီခုနပြောသလိုပေါ့နော်ဒီပညာသင်ကြားရေးတို့နော်လူတိုင်းကပညာသင်ကြားခွင့်ရရှိဖို့တို့နော်လူတိုင်းကအခွင့်အရေးတိုင်းလူညီရရှိဖို့တို့နောက်ပြီးတော့တိုင်းရင်းသားတွေလည်းအကုန်လုံးနော်အခွင့်အရေးတူတူရရှိဖို့ဆိုတာကျွန်တော်တို့ချမှတ်ထားတဲ့မူဝါဒတွေထဲမှာရှိတယ်။ဆိုတော့ဓာတ်ရီကိုကျွန်တော်တို့အကောင့်ထဲပေါ်ရင်ဓာတ်ရီအကုန်လုံးကပါသွားမှာပဲလေကျွန်တော်တို့ခွဲခြားခြံထားခဲ့လို့လည်းကျွန်တော်တို့ကမရဘူး။
မြန်မာနိုင်ငံကနေပြီးတော့ပြည်ပနိုင်ငံတွေကိုအိန္ဒိယနိုင်ငံတွေကိုထွက်ပြီးတော့အလုပ်လုပ်နေတဲ့လူငယ်တွေလည်းအများကြီးရှိပါတယ်။သူတို့တွေကသူတို့ရဲ့မျှော်လင့်ချက်ပေါ့သူတို့မျှော်မှန်းချက်ကဘာလဲဆိုအဲပြည်သူအစိုးရတက်လာလို့ရှိရင်တော့ငါတို့တွေအိမ်ပြန်ကြမယ်ပေါ့နော်ဆိုတော့သူတို့အိမ်ပြန်လာတဲ့အခါမှာသူတို့အတွက်အလုပ်ကိုင်းနေဖန်တီးပေးရမယ်။သူတို့ဒီမှာနေချင်အောင်ဒီမှာလည်းပေါ့သူတို့တင့်တင့်မြတ်တာတဲ့ဝင်ဝင်ရအောင်ဖန်တီးပေးဖို့ဆိုတဲ့ဟိုသဘောပေါ့အားလုံးကမျှော်လင့်နေကြတာပေါ့နော်ပြီးတော့ပြည်သူလူထုရဲ့မျှော်လင့်ချက်ကအရန်ကြီးမာပါတယ်။အဲ့တော့အဲ့အရာတွေကိုများဘလို့များဖြည့်ဆည်းပေးဖို့စဉ်းစားထားပါလိမ့်ရှင်။
အော်ကျွန်တော်အဲ့ဒါအရင်ပြောခြင်းတဲ့ကိစ္စပေါ့ဘာဖြစ်လဲဆိုတော့ကျွန်တော်တို့ဗမာနိုင်ငံမှာဘွေးရအလုပ်လက်မဲ့တို့နော်ဒီတိုင်းအလုပ်လက်မဲ့တို့အရင်များတယ်အရင်များတော့ကျွန်တော်တို့ခေါင်းဆောင်ကလည်းပြောတယ်ဒီအလုပ်လက်မဲ့ပြဿနာကိုကျွန်တော်တို့အစိုးရအဖွဲ့တစ်ကနေပြီးတော့နော်ကူညီရမယ်ဆိုတာရှိတယ်။နော်စီမံကိန်းစီမံချက်တွေထဲမှာနော်အလုပ်ကင်အခွင့်အလမ်းတွေပုံမှန်များပြန်အောင်ဘယ်လိုစီမံလိုက်ရင်တော့အလုပ်လက်မဲ့ပြဿနာရှင်းပြီးအလုပ်ကဲခွင့်လန်းတွေပုံပုံများပြားလာမလဲပေါ့။ဘာလေးလုတ်လုတ်ဒါလေးကိုထည့်စင်စားပါလို့ကျွန်တော်တို့ခေါင်းဆောင်အမြင်နဲ့မှားတော့ကျွန်တော်တို့ရဲ့ဆောင်ရွက်တဲ့ကိစ္စတွေမှာပေါ့။ဥမာကျွန်တော်တို့ဥမာပြောပြရမှာပေါ့နော်။ဥကျွန်တော်တို့လူဝင်ဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရချထားရေးဝန်ကြီးဌာနဆိုရင်အဲအားဩစရာကောင်းလောက်လူရင်အားနေပါတယ်။သူများတွေမေးလိုက်တယ်ကျွန်တော်တို့ခါလေး4,000 6,000 လို့3,000 9,000 လူရင်ရှိကျွန်တော်တို့မှာ2,000ပေါ့ကျဲလို့ပေါ့နော်။2,000 3,000ပတ်ဝန်းကျင်အဲ့လိုလေးပဲဖြစ်ဖြစ်နေတဲ့ခါကျကျွန်တော်စဉ်းစားတယ်ကျွန်တော်တို့ကကျွန်တော်တို့ရဲ့လုပ်ငန်းကလည်းပြည်သူနဲ့เนาะထိထိရောက်ရောက်ကျွန်တော်တို့လှုပ်ဆောင်ဖို့လိုတဲ့အတွက်ကြောင့်ကျွန်တော်တို့ဒီဖွဲ့စည်းပုံတွေလည်းချဲ့မယ်ဝန်ထမ်းတွေကိုလည်းထပ်ပြီးတော့ခန့်မှုရှိရဲအဲ့တော့အလုပ်ကိုင်ခွင့်လန်းတွေပေါ်လာမယ်ပေါ့နောက်တစ်ခါကျတော့ကျွန်တော်တို့ကပြည်သူလူထုထဲမှာဓာတ်ရိုက်เนาะကျွန်တော်တို့ဆောင်ရွက်ရတဲ့ကိစ္စတွေရှိတယ်ကယ်ဆယ်ရေးတို့ပြည်နယ်နေရာချမ်းသာရေးတို့အဲ့လိုနေရာတွေမှာလည်းเนาะဒီလိုမျိုးကျွန်တော်တို့ဒီနေ့စဉ်ပေါ့เนาะတကယ်ဟို volunteer လုပ်နေတဲ့လူတွေရှိသလိုကျွန်တော်တို့လိုအပ်လို့ရှိရင်ပေါ့เนาะဒီလိုအချိန်ပိုင်းပေါ့ခေါ်ပြီးတော့ကျွန်တော်အလုပ်ပေးပြီးတော့လုပ်ရမယ့်ကိစ္စတွေလည်းရှိတာပေါ့ဒါတွေမှလည်းအလုပ်ကင်ခွင့်လန်းတွေကျွန်တော်တို့ပေါ်လာအောင်ကျွန်တော်တို့ဖန်တီးပေးလို့လည်းရတယ်ပေါ့နော်ကျန်တဲ့ဝန်ကြီးဌာနအသီးသီးကလည်းသူတို့လှုပ်ဆောင်တဲ့စီမံချက်တွေစီမံကိန်းတွေထဲမှာအလုပ်ကင်ခွင့်လန်းပုံမှန်ရရှိအောင်ဆောင်ရွက်မယ်ဆိုတာတကယ့်အဓိကဦးစားပေးဆောင်ရွက်ချက်ပဲကျွန်တော်ထင်တယ်တော်တော်များများအလုပ်ရလာပါမှာ
โอเคပါဒီလူကယ်ပြန်ဝင်ကြီးဌာနအနေနဲ့ကဒီချက်ချင်းဒီအဖွဲ့အစည်းတွေနေလဲဟိုပူးပေါင်းဆောင်ရွက်ရမယ်လို့ထင်ပါတယ်မိပေးကယ်ဆယ်ရေးရေးပေးကယ်ဆယ်ရေးပေါ့နော
်အဲ့
တော့အဲ့ဒီအဖွဲ့အစည်းတွေနေဆရာပူးပေါင်းဆောင်ရွက်ဖို့အခြေအနေရောဘယ်လိုရှိပါလဲရှင
်ရှိတယ်ကျွန်တော်ကအဲ့ဒီအပြင်ကိုကျွန်တော်တို့လူကယ်ပြန်ချက်ချင်းဒီအဖွဲ့အစည်းတွေနေပူးပေါင်းဆောင်ရွက်ရမယ်မိသက်အဖွဲ့အစည်းတွေနေပူးပေါင်းဆောင်ရွက်ရမယ်နောက်ပြီးတော့ကျွန်တော်တို့မှာတက်မလို့ရဲ့အခန်းခဏအရန်ရေးကြည့်တယ်ကျွန်တော်တို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နိုင်ငံခြားတိုင်းမှာတက်မလို့ရဲ့အခန်းတက်မလို့နဲ့လည်းပူးပေါင်းဆောင်ရွက်ရမယ်ကာကွယ်ရေးလုံခြုံရေးနေဆက်ရေးကကျွန်တော်အကုန်လုံးပူးပေါင်းဆောင်ရွက်ရမယ်အဲ့ဒါလည်းကျွန်တော်အနေနဲ့အားရှိသွားတာပေါ့နော်ပြီးခဲ့တဲ့တက်မလို့နေခန်းနာမှာကျွန်တော်ရဲ့ဗကြုံမှုရလည်းသူ့မိခွန်းထဲမှာအထည့်ပြောထားတယ်ကျွန်တော်တို့တဘောကဘေးရနေကြရလို့ရှိရင်တက်မလို့ရဲ့အခန်းခဏအရေးကြီးရယ်တက်မလို့ကပူးပေါင်းဆောင်ရွက်မယ်ဆိုတာပါတယ်နောက်ကျွန်တော်နဲ့တွေ့ဆုံတဲ့အခါမှာလည်းဒီလိုပဲအားရပါရပေါ့နော်ဘလို့ပူးပေါင်းဆောင်ရွက်မယ်အကြောင်းကိုပြောတဲ့တကြောင်ကျွန်တော်အားတက်နေတာပေါ့နော်
ဒါကတော့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကို VOA ရန်ကုန်ရုံးတာဝန်ခံဒေါက်ခင်စိုးဝင်းကတွေ့ဆုံမေးမြန်းခဲ့တာဖြစ်ပါတယ်ရှင် VOA American တန်ရဲ့ကြာတာရင်းညအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေရပါ VOA ကနေထုတ်လွှင့်တဲ့သတင်းတွေသတင်းဆောင်မတွေဆက်သွယ်မေးမြန်းချက်တွေကိုကျမတို့ရဲ့ website လိပ်စာ bamis.voanews.com မှာအသံနဲ့နားဆင်နိုင်တယ်လို့ထိတ်တန့်သတင်းတွေကိုတော့အစားနဲ့လည်းဖတ်လို့ရပါတယ်ရှင်မကြာခင်မှာတော့ဒီကြာတာရင်းညတိုင်းမှာတင်ဆက်ပေးနေတဲ့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျမကြီးကဏ္ဍဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်နဲ့တိုင်းရင်းသတင်းလောအစီအစဉ်တွေကိုတင်ဆက်ပေးဦးမှာပါ။စောင့်မျှော်နားဆင်ကြပါရှင
်။ VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြမစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် View American တန်ရဲ့2016ခုနှစ်မတ်လ31ရက်ကြာသပတေးညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီအထိလိုင်းနိုမီတာ 25kHz 11965 လိုင်းနိုမီတာ 32kHz 9325နဲ့လိုင်းနိုမီတာ 50kHz 9885တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါကြာခင်အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်ပေးသွားမှာပါယုတ်တိရဲ့6ထောက်သွေးကြောပိတ်တဲ့ယောဂအကြောင်းကျန်းမာရေးကဏ္ဍမှာနားဆင်ကြမှာဖြစ်တယ်လို့ပြောင်းလဲချိန်တက်ပြီလို့ကြွေးကြော်ထားတဲ့ NLD အစိုးရတဲ့လက်ထက်မှာဘယ်လိုအပြောင်းလဲအလားအလာတွေဖြစ်လာနိုင်ပါသလဲ။ဦးအောင်ခေရဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်မှာနားဆင်ရပါမယ်။တခါတိုင်းရင်းသတင်းလွှာအစီအစဉ်မှာဆိုရင်တော့
ဒီနှစ်ဖွဲ့လာတွေ့တာဒါကောင်းတဲ့လက္ခဏာဖြစ်တယ်။အခုကြားရတာကတော့လက်နက်ကင်တော်လိုင်းရဲ့အဖွဲ့အစည်းတွေပေါင်းစုံအညီလာခံတရက်ကိုကျင်းပမယ်။ဘို့ကျူးဆိုင်ပြင်းကြမယ်လို့သူကြားရတယ်။
NCA အပြစ်ရဲ့စာချုပ်လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေနဲ့အပြစ်မရရသေးတဲ့အဖွဲ့တွေတွေ့ဆုံခဲ့ကြတာအကြောင်းအပါအဝင်ဒီတိုင်းရင်းသားဒေသတွေကအခြေအနေဖြစ်ပျက်တွေကိုတော့မကြခင်တိစက်မဲ့တိုင်းရင်းသတင်းလွှာအစီအစဉ်မှာနားဆင်ကြမှာပါဒီလိုအစီအစဉ်တွေထဲကမှအခုရင်ဆုံးချက်မှတ်ရေးကဏ္ဍကိုထုတ်လင်းပေးပါမယ်ရှင်မြန်မာနိုင်ငံမှာဒီရုတ်တရက်6ထောက်သွေးကြောပိတ်တဲ့ယောဂမကြခဏဖြစ်လေရှိတယ်လို့ချက်မှတ်ရေးပညာရှင်တွေကထောက်ပြပြောဆိုနေပါတယ်ဒီယောဂဘာကြောင့်ဖြစ်ရပြီးတော့ဖြစ်လာရင်လည်းဘယ်လိုကာကွယ်နိုင်မလဲဘယ်လိုကုသနိုင်မလဲဒီယောဂါကဘလိုလူတွေမှာအဖြစ်များပြီးတော့ဘလိုကာကွယ်လို့ရနိုင်တယ်လဲဆိုတာကိုတော့နှလုံးခွဲစိတ်အထုကုဆရာဝန်ကြီးနှလုံးနဲ့သွေးကြောယောဂါခွဲစိတ်ကုဌာနအငိမ့်စားပါမောက္ခဌာနမူဒေါက်တာခင်မောင်အေးကိုဦးဝင်းမင်းကမေးမြန်းပြီးတော့တင်ပြထားပါရရှင်
โอเคပါမောက္ခဒေါက်တာခင်မောင်အေးခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီနှလုံးယောဂါတွေအဖြစ်များနေတဲ့နေရာမှာကျွန်တော်ဒီနှလုံးအရေးပေါ်ဖြစ်တာပေါ့နော်သူတပြင်းတော့ဒီနှလုံးသွေးကြောနဲ့ပတ်သက်တဲ့နှီးစက်တဲ့အရေးပေါ်ဖြစ်တာတွေကိုကျွန်တော်တို့ပြောပြီးတဲ့အခါမှာဒီခြေထောက်မှာဒီသွေးကြောတွေရုတ်တရက်ပိတ်သွားခြင်းအဲ့ဒီယောဂါဆရာကြီးမြန်မာနိုင်ငံမှာဖြစ်တာများလား
ဒီသွေးကြောဌာနမှာလုပ်တဲ့ဆရာဝန်တွေရောလဲဒီရွာဒီမှာသူ့တုံနေရာယူမှာရုတ်တရက်ခြေထောက်နှီးစက်နာပြီးတော့ရောက်လာတာဒီနေရာလည်းမကြာခဏဆိုသူတွေ့နေရတယ်ဆိုတော့သွေးကြောတွေရုတ်တရက်သွားတာကမကြာခဏရှားတယ်လို့လည်းမဆိုနိုင်ပဲတွေ့နေရတဲ့ယောဂတကူဖြစ်တယ်လို့ပြောရမှာပေါ့
ဟုတ်ကဲ့ဆရာအဲ့တော့ဘလို့ဖြစ်ရလဲဆရာဒီယောဂ
ယုတ်ရက်ခြေထောက်သွေးကြောပိတ်သွားတယ်ဆိုတာကတော့စအမှာတော့ကျွန်တော်နှလုံးမှာပဲနှလုံးမှာဥမာနှလုံးကြက်သားကြီးပြစီးသွားတဲ့အခါမှာအတွင်းနေရာဒီမှာသွေးခဲလာတတ်ပါရဲ့အဲ့ဒီသွေးခဲနေရာပြုတ်ထွက်သွားပြီးတော့ခြေထောက်ပေါင်ရင်းမှာတော့ပိတ်တာမျိုးဖြစ်တတ်တယ်နောက်အဆုတ်ရှင်မပေါင်းတာလေမပတ်ပြီးတော့ဒီမကောင်းတဲ့ဒီနေရာဆိုလို့ရှိရင်ဒီလိုကအခုမြန်မာနိုင်ငံရဲ့ဥရိယလေပြီးခဲသွားတာမျိုးတွေဖြစ်တတ်တယ်။နောက်မြန်မာနိုင်ငံမှာကျွန်တော်ကျင်တော့မကြာခဏတွေ့နေရတဲ့ပြဿနာကတော့နှိမ့်နေခြင်းပေါ့။ခြေထောက်တွေကိုငင်းငင်းသာသာနဲ့ပြီးတာတော့ကောင်းပါတယ်။အညောင်းညာပြီးဘူး။ဒါပေမဲ့အခုခင်းသားလာတာအပူထုတ်တာ။ပုံကြမ်းမှာခနှောင်းနဲ့တက်ပြီးသားပြီးတော့နောက်တော့လွတ်လိုက်တော့ဒီမှာတကယ်ပူလို့အေးလို့ဖြစ်သွားပြီးတော့နေလို့ကောင်းနေဆိုပြီးတော့အဲ့ဒီရလာဘူးပူထုတ်တာအိမ်မင်းမလည်းလုတ်တက်တယ်အဲ့ဒါအင်မတန်မှကြောက်ရွံ့ကောင်းပါလေကျွန်တော်ပြင်းစင်းကမှပြီးတော့အတွင်းနိုင်ငံလေးကြီးကဆောမွတ်နေပေမဲ့လည်းအသက်ကြီးလာတယ်ပေါ့ဗျာအဲ့ဒီကကြလို့ရှင်တော့ပြီးတော့အတွင်းနိုင်ငံကြီးကမာကျွတ်ကျွတ်ဖြစ်ပြီးတော့အစီပတ်တင်နေပိတ်တယ်အဲ့လိုနေရာကြီးမှာသွားနင်းလိုက်လို့အထက်မှာအကြောင်းလေးဖြစ်သွားပြီဆိုလို့ရှင်အဲ့မှာပြီးခဲတော့တာပါပဲသွေးကြောတွေကအင်တန်ရေးကြီးပါလေအမှတော့ခြေထောက်တစ်ခုလုံးကိုကျွန်တော်အောက်ဆီဂျင်ပို့ပေးနေတာပါ။ဟိုအရေးကြီးတဲ့ဆက်သွယ်ရေးလမ်းမကြီးဘူးလို့တံပိုးရှိတဲ့အရာတစ်ခုဖြစ်ပါတယ်။အဲ့ဒီအားကြောင့်မလို့အဲ့ဒီနေရာဒီမှာသွေးကြောတွေပြုတ်ထွက်သွားပြီဆိုလို့ရှိရင်အသွေးကြောတွေပိတ်သွားမယ်။အဲ့လိုပိတ်သွားတဲ့အခါမှာလူရဆေးရုံကိုရောက်လာတယ်တတ်ပါတယ
်။ဟုတ်ကဲ့ဆရာ။အခုလိုဒီဆေးရုံကိုရောက်လာဖို့အတွက်ဆိုရင်လက္ခဏာတွေကိုသေသေချာချာသိဖို့လိုတာပါဆရာနော်။အဲ့တော့ဘလို့လက္ခဏာတွေပေါ်လာလို့ရှိရင်ဒီဆေးရုံမဖြစ်မနေပေါ့နော်။လာပြတယ်လေ
။လူတစ်ယောက်ကရုတ်ကြက်ကြီးကျွန်တော်ဒီအရန်နာကြိုက်နာလာတယ်အားနေကြပါအောင်ပေါင်းအော်နေရတယ်နောက်ကျွန်တော်အေးသွားတယ်ပုံစံမှာသွေးကုန်လုံးဆန်းကြည့်ရမရတော့ဘူးနောက်ပြီးတော့ကျွန်တော်ကအယောင်ပြောင်းသွားတယ်ဆိုလို့ရှိရင်တော့အမြန်ဆုံးသက်ဆိုင်ရာဆေးရုံကိုတွားဖို့လိုပါလိမ့်မယ
်ဟုတ်ကဲ့ခူးတာမှုအပိုင်းရောဘယ်လိုရှိလဲဆရာကြီ
းအဲ့လိုလူနာတွေရုတ်တရက်ရောက်လာပြီဆိုလို့ရှိရင်တော့ကျွန်တော်တို့မြန်မာနိုင်ငံမှာတော့တော်တော်များများကျွန်တော်တို့နှလုံးနဲ့သွေးကြောဌာနကိုရောက်လာတယ်ကျွန်တော်တို့ကြည့်လိုက်လို့ရှိရင်တော့အဲ့ဒီလက္ခဏာတွေတွေ့ပြီးကျွန်တော်ဒေါပလာခေါ်တဲ့ဆက်နဲ့အတန်လိုင်းနဲ့ပေါ့လေဖမ်းပြီးတော့သွေးကုန်လုံးအတန်လိုင်းအတန်ဒီလဲမကြားတော့ဘူး။နောက်ခြေထောက်လည်းအေးပြီးနောက်ဒီမှာလည်းနှလုံးရောဂါအခန်းကြီးလည်းရှိထားတယ်။ဆိုလို့ရှိရင်တော့အများဆုံးသွေးကျဲစီးကိုပေးရပါတယ်။နောက်သွေးမကျဲစီးပေါ့ဗျာ heparin လို့ဆေးမျိုးတွေပေးလို့ရပါတယ်။ အဲ့တော့ပိတ်ဆို့လာတာလူကတိုးတက်မှုအဲ့ဒါတွေပြီးတဲ့ကြားထဲကလည်းမရှိတာဘူးဆိုလို့ရှင်တော့အများဆုံးခွဲစီရပါတယ်ခွဲစီတယ်မှာတော့ဒီသူရောခွဲစီကူတာမှုနဲ့ကြည့်မယ်ဆိုရင်တော့အကြည့်တယ်လေခွဲစီကူတာမှုမဟုတ်ပါဘူးသူကဘယ်လိုလဲအပေါင်းကြီးကနေပြီးတော့ပေါက်ပြရကမှာပိုက်အစီကြီးကိုသူရောတောက်ဆောက်ကိုထိုးတက်လိုက်လို့ရှင်ချင်းမျက်စီကြီးရောက်သွားတယ်အဲ့ဒီလိုသွားပြီးအဲ့ဒီဘောလုံးလေးကိုဖောင်းအောင်လုပ်ပြီးတော့သွေးကလေးကိုဆွဲထုတ်လိုက်တယ်လို့ဆိုလို့ရှိရင်ကျွန်တော်ဒီဆုံးရှုံးရမယ့်ဟာကိုကာကွယ်နိုင်ငယ်ပေါ့ဗျာ
ဟုတ်ကဲ့အဲ့တော့ဒီညမှာဖြစ်လာမှာကုသတာထက်ဆာလို့ရှိရင်ကာကွယ်တာကကောင်းတယ်ဆိုတော့ဘလို့လူမျိုးစားတွေကအခုလိုယောဂဖြစ်ဖို့အတွက်အန္တရာယ်ရှိနေပြီးတော့သူတို့အနေနဲ့ဒီကြိုတင်ကာကွယ်ရေးတွေလုပ်တင်လဲ
ဆိုသူကလည်းခက်ကလည်းမြန်မာနိုင်ငံမှာလည်းတိုးတက်လာပြီးဖြစ်တဲ့အတွက်ကြောင့်နှလုံးယောဂရှိတဲ့လူအဆုတ်ရှင်မကောင်းတဲ့လူတွေကအဲကိုခေါ်တဲ့စက်နဲ့စမ်းတက်ပြီးတော့သွေးကရှိလားမရှိလားဆိုတာကိုကျွန်တော်သိနိုင်တယ်အဲ့ဒီသွေးကရှိနေပြီဆိုရင်အဲ့သွေးကအချိန်မီပြုတ်ပြတ်နိုင်နေဆိုတော့မျောလင့်ထားရမှာပေါ့ဗျာ။နောက်အဲ့ဒီသွေးကကိုပြောအောင်သွေးမခဲစည်းတွေနဲ့ဖြောပြီးပြစ်ချဲအပြင်လဲအခုလိုပြုတ်ပြတ်ပြီးပိတ်ဆို့တာကိုကာကွယ်နိုင်တယ်။နောက်အနှိပ်ပေါင်ရင်းကိုခြေပနှောင်းနဲ့တက်နင်းပြီးအပူထုတ်တာကိုတော့လုံးဝမလုပ်တင်ဘူးလို့ကျွန်တော်တို့ပြောရမယ်။နောက်တစ်ခုကအခုအစားအသောက်တွေမှာလဲအစီကိုစားတာများလာလို့ရှိရင်ဒီသွေးကြောတွေကိုအချိန်မီသူကပျက်စီးနေတဲ့အတွက်ကြောင့်အဲ့ဒါတွေလည်းရှော့စားဖို့နောက်ကိုလက်ကျမကြီးလှုပ်ရှားမှုတွေလုပ်ပေးမယ်တစ်ချိန်တည်းမှာပဲခုနကျွန်တော်ပြောခဲ့တဲ့နှလုံးရောဂါအခမ်းရှိထားတဲ့လူတွေမှာသူဒါမျိုးတွေဖြစ်လာနိုင်တယ်ဆိုတဲ့အသိစိတ်ကရှိနေမယ်ဆိုလို့ရှင်ဒီလိုလိုဖြစ်လာရင်ဒီလိုဒီလိုအများဆုံးသွားပါလို့ပြောထားခြင်းအပြင်လည်းစလောက်တွေပါဒီမဲပြာပုတ်ပြီးဖြတ်ပြရတာကိုအများကြီးကာကွယ်နိုင်မယ်လို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့နောက်တစ်ခါဒီစီချိုနဲ့နော်ဆီလေးတောက်တဲ့သူတွေဝရတဲ့သူတွေရော
အာဒါလည်းသိရေးကြည့်ပါလေစီချိုယောဂအတိကဖြစ်စီတာတော့သွေးကြောတွေကိုဖြစ်ပါတယ်သွေးကြောတွေမှာစီချိုယောဂဖြစ်တဲ့သူတွေကအစီသူများတဲ့ပုံများတယ်သွေးကြောယောဂရှိတဲ့လူတွေရဲ့သွေးကြောအတွင်းနိုင်ငံတွေမှာဆိုလို့ရှိရင်လည်းသူများတွေရဲ့ပုံပြီးတော့ပျက်စီးလွယ်တယ်နှလုံးအထူးစက်မှတ်ခန်းတွေမှာရောက်ရှိနေတဲ့လူတွေရဲ့60နဲ့85ရာခိုင်နှုန်းဟာစီချိုယောဂရှိတဲ့လူတွေဖြစ်ပါတယ်ခင်ဗျာကြောင်မလို့စီတိုယောဂဖြစ်ပြီးဆိုတာနဲ့သူ့ရဲ့သွေးကြောတွေကိုပမာလေးဆစ်ဆစ်ပေးရမယ်သွေးကုန်လုံးတွေကိုကောင်းလေလားခြေတော့ကအေးလားလမ်းလျှောက်လိုက်ရင်ခြေတော့ဒီဘက်ဒီနည်းနည်းနာလာလားဒါမှမဟုတ်အဝေးဝေးမလျှောက်နိုင်ဘူးလားလျှောက်လိုက်ရင်နည်းနည်းနာနာပြီးပြီးမှလျှောက်လို့ရလားအဲ့ဒါဆိုရင်သူ့သွေးကြောတွေကသိပ်မကောင်းဘူးနောက်အဝလွန်တဲ့လူတွေကတော့တချို့ဝါပေမဲ့လူလဲအစီသိပ်မများတဲ့လူလဲရှိတယ်သွေးထဲမှာဒါပေမဲ့တော်တော်များများတော့ဒီဝါတဲ့လူမှာသွေးကြောတွေပျက်စီးမှုကတော့ပိုများတယ်ဆိုတာကိုပြတတ်ပြီးသားပဲအဲ့ဒါကိုယူဆရမယ်နောက်တစ်ချက်ကလည်းဆစ်လိုက်ပေါ့ဗျာဆစ်လိုက်ကတော့အဆိုးဆုံးပါပဲခင်ဗျာဒီရေတောက်တဲ့လူတို့ဆစ်လိုက်တောက်တဲ့လူတွေရဲ့သွေးကြောကတာမန်လူတွေရဲ့သွေးကြောတဲ့အများကြီးဆိုးရတာပျက်စီးနေတယ်ဆိုတော့အထောက်အထားကြီးကျွန်တော်အများကြီးရရှိပါတယ်ဒါမှမဟုတ်ဆစ်လိုက်ရှော့တော့ပါမတန်နိုင်တန်နိုင်ပြတ်ပြစ်ပါအရေမတော့ပါနဲ့အစီရှော့စားကြပါကိုယ်လည်းလှူရှားမှုလုပ်ပါဒါမှမဟုတ်သွေးလက်ပတ်မှုကအမှန်တောင်းပြီးတော့နေပါလိမ့်မယ်ဆိုပြီးတော့ကျွန်တော်တို့ပြောလို့ပြောတာရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ဦးဝင်းမင်းစီစဉ်တင်ဆက်တဲ့ကျမကြီးကနာကိုနားဆင်ခဲ့ကြတာပါရှင်တိုင်းရင်းသတင်းတော်အစီအစဉ်ကိုမထုတ်လွှင့်ခင်မှာတော့အခုဦးအောင်ခင်ရဲ့မြမကြီးသုံးသက်ချက်ကိုနားဆင်ရပါမယ်ပြောင်းလဲချိန်တန်ပြီးဆိုတဲ့ဆောင်းပုံနဲ့ရွေးကောက်ပွဲမှာအပြတ်တက်နိုင်ခဲ့တဲ့ NLD ပါတီအစိုးရဖွဲ့လိုက်ပြီးမှပြောင်းလဲနိုင်မဲ့အလားအလာတွေကိုဦးအောင်ခင်နဲ့အတူကိုကျော်သိန်းကတင်ဆက်ထားပါရရှင
်။ဆေးအနာရှင်အမိတ်နဲ့ဖွဲ့စည်းတဲ့ကျန့်ဖို့အစိုးရအဖွဲ့တက်တန်းကုံဆုံးပြီးပြည်သူပါတီ NLD အစိုးရတက်လာတဲ့အတွက်ပြောင်းလဲခြင်းတံပြီးဆိုတဲ့ရွေးကောက်ပွဲကျူးကြတာအတိုင်းပြည်သူအတွက်စနစ်ဟောင်းကိုပြောင်းလဲနိုင်လိမ့်မယ်လို့အချိအချေမျှော်လင့်နေကြပါတယ်။ဦးသိန်းစိန်အစိုးရအမွေပေးခဲ့တဲ့ပြဿနာတွေကအများကြီးရှိပါလေ။ဒီအထဲမှာအစိုးရဟောင်းနဲ့အစိုးရသက်အခြေခံသဘာဝမတူတာလဲပါဝင်ပါသေး။အစိုးရဟောင်းကိုအခွင့်အရေးကစစ်ဘုလူသားစားကဖွဲ့စည်းတာဖြစ်ပြီးအစိုးရသက်ကိုအနစ်နာခံခဲ့တဲ့ပြည်သူကိုယ်စားလှယ်ကဖွဲ့စည်းတာမှုရွေးချက်ချင်းကွဲပြားပါသေး။ဦးသိန်းစိန်လက်ထက်ကဝန်ကြီးဌာနတွေဖောင်းကျွလို့ဇယိအကုံကြများတာကိုလျော့ချပြီးစစ်လက်တဲ့အစိုးရဖွဲ့စည်းတာဟာအခွင့်အဒူးကစစ်ဘုဟောင်းကိုမြောက်စားတဲ့ဓလိကုံဆုံးပြီလို့ယူဆရပါလိမ့်မယ်။အငိမ့်စားစစ်ဘုကြီးတွေယာတို့ကြီးကြီးနဲ့အဆောင်အယောင်တွေကိုရယူပြီးအောက်လက်ငယ်သားကိုပြိခိုင်းတဲ့ဓလိဟာဦးသိန်းစိန်လက်ထက်မှာဆက်လက်ရှင်သန်းနေပါသေး။ဒါကြောင့်မို့ အခွင့်အထူးဆုံးရှုံးသွားတဲ့စစ်ဘုဟောင်းတွေကမကြေမနက်ဖြစ်နိုင်ပါတယ်။ပြည်သူအကျိုးစီးပွားမြင့်တင်ရေးဟာအခွင့်အထူးခံစားတဲ့စစ်ဘုဓလေ့ရဲ့စံကျင်ပဲဖြစ်ပါတယ်။
တိုင်းသူပြည်သားရဲ့နေစဉ်ဘဝနဲ့အမြဲတမ်းထိတွေ့နေတာပြည်ရေးဌာနဖြစ်ပါတယ်။အစိုးရဖိနှိပ်ရေးရန်တရားအဖြစ်အသုံးပြုတဲ့ရဲတပ်ဖွဲ့အထူးစုံစမ်းရေးအဖွဲ့နဲ့အကျဉ်းဌာနဟာပြည်ရေးဝန်ကြီးဌာနလက်အောက်ခံဖြစ်ပါတယ်။တိုင်းရင်းသားဒေသမှာစစ်ဆင်နေတဲ့အစိုးရတပ်ဟာကာကွယ်ရေးဝန်ကြီးဌာနလက်အောက်ခံဖြစ်တာမို့ဒီဌာနတွေနဲ့ပြည်သူလူထုအကြားဆက်ဆံရေးကောင်းမွန်လာမှသာပြောင်းလဲမှုကိုတိုင်းသူပြည်သားခံစားနိုင်ကြမှာဖြစ်ပါတယ်။ဒေသဆိုင်ရာအုပ်ချုပ်ရေးကိုပြည်ရေးဝန်ကြီးလက်အောက်ကနေပြည်내နဲ့တိုင်းဒေသကြီးအုပ်ချုပ်ရေးကိုလွှဲပြောင်းပေးရင်ပြည်သူကိုယ်စားလှယ်တွေပါဝင်လာမှာမို့ပြည်သူအကျိုးပြုလုပ်ငန်းတွေအကောင့်ထဲပေါ်နိုင်မှုကိုဆွေးနွေးနေကြပြီဖြစ်ပါတယ်။အနှစ်သာရပြောင်းလဲမှသာပြည်သူလူထုအကျိုးခံစားရပါလိမ့်မယ်
။မြန်မာပြည်ဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရဲ့မလအစီရင်ခံစာမှာဖော်ပြတဲ့လူ့အခွင့်အရေးချိုးဖျက်မှုအလုံးဟာပြည်ထရေးနဲ့ကာကွယ်ရေးဌာနရဲ့လက်အောက်ခံအဖွဲ့အစည်းတွေကကျူးလွန်တာဖြစ်ပါတယ်။ရင်းချစွာကန့်ကွက်ဆန္ဒပြတဲ့ဒီမိုကရေစီအခွင့်အရေးကျင့်သုံးလို့မရအောင်ပြည်ထရေးဌာနကအဖမ်းအစည်းလုပ်ပြီးအယက်သားကိုဖိနှိပ်တာမျိုးမဖြစ်အောင် NLD အစိုးရကဆောင်ရွက်ရပါလိမ့်မယ်လို့ဆိုပါတယ်။နိုင်ငံရေးအကျဉ်းသားဟောင်းတရားကျော်ပါဝင်တဲ့လွှတ်တော်ကကမ္ဘာစံနှုန်းနဲ့မကိုက်ညီတဲ့ဥပဒေတွေကိုပြန်လည်စီစစ်ပြဖြစ်ဖြစ်ဖို့လေကုလသမဂ္ဂအစိုးရခန်းစာမှာအကြံပေးထားပါတယ်။ NLD အစိုးရဖွဲ့စည်းပြီးရပောင်းတရားအတွင်းမှာရင်ကျစွာဆန္ဒပြလို့အပန်းခံရသူတွေကိုလွတ်ပြေးပြီးဒီမိုကရေစီပြည်ပြင်းရေးဆက်လုပ်ဖို့ပန်းချထားပါတယ
်စစ်ဘုဟောင်းတွေကိုလက်ထောက်ညွှန်ကြားရေးမှုအဆင့်လောက်ကစပြီးဝန်ကြီးဌာနတွေမှာခန့်တဲ့အတွက်အစိုးရအကြီးအသေးညှန့်ဖျင်းရတဲ့အဆင့်အလာကို NLD အစိုးရကရပ်ဆိုင်းပြရမှာဖြစ်ပါတယ်ဦးသိန်းစိန်အစိုးရဟာပြည်ပြင်းရေးကိုစလုပ်ပေမဲ့စစ်ဘုကိုအလုပ်ကျွေးပြုရတဲ့ delay ကိုမပယ်ဖျက်နိုင်မှာဖြစ်ပါတယ်အမိတ်နာခံတဲ့စစ်ဘူနဲ့စစ်ဘူဟောင်းတွေအခွင့်ထူးခံနိုင်အောင်ဖန်တီးထားတဲ့အုပ်ချုပ်ရေးရန်တရားကိုပြည်သူရေးရာဝန်ဆောင်မှုဌာနအဖြစ်အသွင်ပြောင်းရေးဟာ NLD အစိုးရရင်ဆိုင်ရမယ့်ပြဿနာကြီးတစ်ခုဖြစ်တယ်လို့သုံးသပ်ကြပါတယ်။စစ်ဘူဥယျာဉ်ရော့သွားတဲ့ဝန်ကြီးဌာနမှာလုံရီကန်ရီတိတိတတ်တာတိုးတက်လာတာတွေ့ရတယ်လို့မနစ်ကထုတ်ဝေတဲ့ Asian Journal of Public Affairs မှာသုတေသီ Patrick Strafford ကသုံးသပ်ထားပါတယ်။
NLD အစိုးရဟာအရေးအချင်းဦးစားပေးတဲ့အဂရိကင်းစင်တဲ့အမျိုးသားအကျိုးစီးပွားရှေ့ရှုတဲ့ပြည်သူဗန္ဒာချွေတာတဲ့ကြစ်လက်ခိုင်မာတဲ့အစိုးရဖြစ်ရမယ်လို့သမရဦးတင်းကျော်မလ27ရက်နေ့ကပြောသွားပါတယ်။တရားစတာထုတ်ယူရောင်းချတဲ့လုပ်ငန်းတွေမှာကိုကျိုးစီးပွားကူတာဦးတည်တဲ့စစ်တပ်ပိုင်မြမစီးပွားရေးကော်ပိုရေးရှင်းနဲ့မြမစီးပွားရေးဦးပိုင် Limited ဟာအယက်သားအစိုးရလက်လန်းမမီတဲ့အဖွဲ့အစည်းတွေဖြစ်နေပါတယ်။စစ်ဘုလူဒန်းစားနဲ့ရောထွေးရှက်တင်ဖြစ်နေတဲ့နိုင်ငံပိုင်လုပ်ငန်းတွေကိုပြုပြင်ပြီးတည်သာမြင်သာအောင်လုပ်ဖို့လိုအပ်ပါတယ်။ပြောင်းလဲရမှာတွေကတော့အများကြီးပါ။စည်ရဲမှုကြောင့်နည်းရေးပညာရေးလွတ်လပ်မှုရှိရေးစီးပွားရေးကျန်းမာရေးတိုင်းရင်းသားအရေးပြည်နယ်အုပ်ချုပ်ရေးအခြေခံဥပဒေပြုပြင်ရေးစတာတွေကို၅နှစ်အတွင်းပိုပိုကောင်းမွန်လာအောင် NLD အစိုးရကြိုးပမ်းရပါလိမ့်မယ်။ဘာသာရေးအထီးကရုံးပြန်မဖြစ်အောင်လည်းတင်းတင်းဖို့လိုပါတယ်။ဒါပေမဲ့ရွေးကောက်တင်မြောက်တဲ့အစိုးရကိုစိတ်သွားတိုင်းကိုမပါနိုင်အောင်လှုပ်ထားတဲ့အခြေခံဥပဒေကြောင့် NLD အယက်သားအစိုးရအနေနဲ့ဘယ်လောက်အထိအပြောင်းလဲလုပ်နိုင်တယ်ဆိုတာကိုစောင့်ကြည့်ဖို့သာရှိပါတော့တယ်ခင်ဗျာ
။ဦးအောင်ခင်ရေးသားပြီးကိုကျော်ကျော်သိန်းနဲ့အတူတင်ဆက်တဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ခဲ့ကြရတာပါရှင်။တိုင်းရင်သတင်းတော်အစီအစဉ်ကိုမထုတ်လွှင့်ပေးခင်မှာစနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုလည်းကြိုတင်သိပေးပါရစေရှင်။
သမရာဒီဦးတင်ကျော်ဦးဆောင်တဲ့ဆိုရအဖွဲ့တဲ့လုပ်ငန်းတာဝန်တွေစတင်ထမ်းဆောင်တဲ့အချိန်သမရာဦးသိန်းစိန်လက်ထက်မှာလှူဆောင်ချက်တွေပေါ်ကျွန်တော်တို့သောတာရှင်တွေမြင်တဲ့ကောင်းကျိုးဆိုးပြစ်တွေကိုအခုလာမဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က12392312994အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တောရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
တောရရှင်တွေချိန်မီဆက်သွယ်လာကြစေချင်ပါတယ်ပါဝင်ဆွေးနွေးကြဖို့လည်းထပ်ပြီးတော့ဖိတ်ခေါ်ပါတယ်ရှင် VU American တန်ရဲ့ကြာသာပရိနိညအစီအစဉ်တွေကိုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါအခုကတော့တိုင်းရင်းသားဒေသတွေကအခြေအနေအဖြစ်ပြက်သတင်းတွေကိုစူးစီးတင်ပြပေးနေတဲ့တိုင်းရင်းသတင်းတော်အစီအစဉ်အလှည့်ရောက်ပါပြီရှင်နေ့ခြားဒေသသတင်းတောက်တွေကစူးစီးတင်ပြထားပါတယ်
စင်တင်ဆက်သွားမယ်တန်ရင်တင်းလွာကကျဆိုပါတယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအမီပါ PNY ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောမှာနားဆင်ရမှာတွေကတော့စကိုင်းပြည်နယ်ဝန်ကြီးချုပ်အဖြစ် NLD ကပြည်နယ်လွတ်တော်ကိုယ်စားလှယ်ဥညိပုကိုခန့်အပ်တဲ့အပေါ်ရခိုင်အမျိုးသားပါတီလွတ်တော်ကိုယ်စားလှယ်တွေကအစည်းအဝေးခန်းမကနေကန့်ကွက်ထွက်ခွာခဲ့ကြပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းဒုထဝတီမြစ်ပေါ်မှာတည်ဆောက်နေတဲ့ရေကတာစီမံကိန်းတွေကိုရပ်တန့်ပေးဖို့ဒေသခံတွေနဲ့ရှမ်းလူမှုအဖွဲ့အစည်းတွေကနေတောင်းဆိုခဲ့ကြတယ်ဆိုတာနဲ့ NCA လက်မှတ်ရေးထိုးတဲ့အဖွဲ့နဲ့မထိုးနိုင်သေးတဲ့တိုင်းသာလက်နက်ကန်အဖွဲ့တို့တွေ့ဆုံစုနေခဲ့တဲ့အကြောင်းတွေကိုကြားစားရမှာပါရှင်
ကျမကနူပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါမတ်လ28ရက်နေ့ကကျင်းပတဲ့ရခိုင်ပြည်နယ်လွတ်တော်အစည်းအဝေးမှာနိုင်ငံတော်သမ္မတဦးထင်ကျော်ကနေတင်သွင်းတဲ့ပြည်နယ်ဝန်ကြီးချုပ်အဖြစ် NLD ကိုစားပြုမြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဥညိပုအမိကြေညာတဲ့အချိန်မှာရခိုင်အမျိုးသားပါတီလွတ်တော်ကိုယ်စားလှယ်တွေအစည်းအဝေးခန်းမကကန့်ကွက်ထွက်ခွာခဲ့ကြပါတယ်အခုလိုကိုယ်စားလှယ်တွေထွက်ခွာရတာဟာရခိုင်ပြည်နယ်အစိုးရကိုရခိုင်အမျိုးသားပါတီကဥဆောင်ဖွဲ့စည်းခွင့်ရရှိဖို့လိုလားနေတဲ့ရခိုင်ပြည်သူမဲဆန္ဒရှင်တွေရဲ့ဆန္ဒနဲ့တထတီးရှိတယ်ဆိုတာကိုပြသတာဖြစ်တယ်လို့မြေပုံမြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးအောင်ဝင်းကပြောပါတယ်ရခိုင်ပြည်နယ်မှာအများဆုံးအနိုင်ရရှိထားတဲ့ရခိုင်အမျိုးသားပါတီကအစိုးရမဖွဲ့နိုင်တဲ့အတွက်ဝန်နေချင်းအထင်အမှတ်အနေနဲ့ရခိုင်အမျိုးသားပါတီကကိုယ်စားလှယ်တွေဖဲကျိုးအနှက်ယောင်ချိန်ပြီးလွတ်တော်အစည်းအဝေးခဲ့ကြပါတယ်ရခိုင်အမျိုးသားပါတီဟာရခိုင်ပြည်နယ်မှာအများဆုံးအနိုင်ရရှိထားတဲ့အတွက်ရခိုင်ပြည်နယ်အစိုးရကိုဥဆောင်ဖွဲ့စည်းခွင့်ရရှိဖို့အတွက်တင့်မင်းဆောင်2016နဲ့နှင့်မင်းဆောင်2016တို့ထုတ်ပြန်တောင်းဆိုထားသလိုရခိုင်အမျိုးသားပါတီကရခိုင်ပြည်နယ်အစိုးရကိုဥဆောင်ဖွဲ့စည်းခွင့်ရရှိဖို့အတွက်မြောက်ဦးစစ်တွေဘူးတီတောင်နဲ့မောင်တော်စတဲ့မြို့နယ်တွေမှာလည်းမကြသေးမီကထောင်နဲ့ချီတဲ့ပြည်သူတွေကဆန္ဒထုတ်ဖော်တောင်းဆိုခဲ့ကြပါတယ်
ရှမ်းပြည်မြောက်ပိုင်းနမ်တူမြစ်ခေါ်ဒုထဝတီမြစ်ပေါ်တည်ဆောက်နေတဲ့ရေကာတာစီမံကိန်းတွေကိုရပ်တန့်ပေးဖို့ဒေသခံတွေနဲ့ရှမ်းပြည်လူထုအဖွဲ့အစည်းတွေကနေမှစလ30ရက်နေ့ကတောင်းဆိုခဲ့ပါတယ်ဒီဘောမျိုးမြောက်ဘက်ခုနမိုင်အကွာတာတီကြီးရွာကလီလူရေကာတာကြောက်မဲမျိုးနယ်တွင်ကတာလုံးဆဲခေါ်အထက်ရဲရွာရေကာတာနောင်ချုံမျိုးနယ်ကအလေရဲရွာတွေမှာလက်စစ်တပ်အားထုတ်လုပ်ဖို့တမနာဦးတိန်စိန်အစိုးရကနေခုပြမင်းချပေးထားတာကိုပြန်လည်ရုတ်တိမ်ပေးဖို့တောင်းဆိုခဲ့တာပါဒီရေကာတာတိဆောက်မယ်ဆိုရင်ဒေသခံတွေနေရက်ကိုစွန့်ခွာတော့ရမှာဖြစ်ပြီးလူနေအိမ်နဲ့စီတီပထိုးတွေလည်းရေအောက်ရောက်သွားမယ်အပြင်တဘာဝပတ်ဝန်းကျင်အနေထားပြည့်ယွင်းသွားမှာလို့တုတ်ထောက်တွေမြေကာကွယ်ဆောင်ရှောက်ရေးပြောရေးဆိုခွင့်ရှိသူနန်းလောက်ခမ်းကပြောပါတယ်အထက်ရေရွာရေကာတာတိဆောက်ရမှာတရုတ်ဆူဆလန်ဂျမ်နီနဲ့ဂျပန်ကုမ္ပဏီတွေပါဝင်ပြီး2018ခုနှစ်မှာပြည်တပ်ဖို့လျာထားပါတယ်
ချင်းပြည်နယ်ဝန်ကြီးချုပ်အဖြစ် NLD ပါတီကဥစလိုင်းလျံလွယ်ကိုမတ်လ29ရက်နေ့ကကျင်းပတဲ့ဒုတိယအကြိမ်ချင်းပြည်နယ်လွတ်တော်ပုံမှန်အစည်းအဝေးမှာအတည်ပြုခန့်အပ်လိုက်ကြပါတယ်ဥစလန်လျံလွယ်ဟာ2015ရွေးကောက်ပွဲတုန်းကဖလန်းမြို့နယ်ပြည်နယ်လွတ်တော်မဲဆန္ဒနေမြေနှစ်ကနေရွေးကောက်ခံရသူဖြစ်ပါတယ်ချင်းပြည်နယ်ဖလန်းမြို့နယ် IE ဘွယ်ဇာတိဖြစ်တဲ့အသက်62နှစ်အရွယ်ဥစလန်လျံလွယ်ဟာရန်ကုန်တက္ကသိုလ်ကနေဥပဒေဘွယ် LLB ရရှိထားသူဖြစ်ပြီး1983ကနေ2014ခုနှစ်အထိဥပဒေအရာရှိအဖြစ်အစိုးရတာဝန်ထမ်းဆောင်ခဲ့ပါတယ်။သူဟာတက္ကသိုလ်ကျောင်းသားဘဝမှာလည်းချင်းကျောင်းသားလှူရှားမှုတွေမှာတက်ကြွစွာပါဝင်လှူရှားခဲ့သူဖြစ်ပါတယ်။
NLD အစိုးရတိနဲ့ငင်းချမ်းရေးကိစ္စတွေကိုဆွေးနွေးဖို့အတွက်ကချင်လူလတ်ရေးအဖွဲ့ KIO ကနေအရက်သားတွေပါဝင်တဲ့အဖွဲ့တစ်ဖွဲ့ကိုဖွဲ့စည်းနေပြီဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ငင်းချမ်းရေးနဲ့နိုင်ငံရေးရှေ့လုပ်ငန်းစဉ်အကြံပေးအဖွဲ့လို့နာမည်ပေးထားတဲ့အဖွဲ့ကိုပြည်နိုင်ငံရေးပါတီအတင်းအဖွဲ့နဲ့မပတ်သက်တဲ့သူတွေနိုင်ငံရေးငင်းချမ်းရေးနဲ့ပတ်သက်ပြီးစိတ်ဝင်စားသူတွေနဲ့ဖွဲ့စည်းသွားမှာဖြစ်ပြီး KIO မှခေါင်းဆောင်၅ဦးကချင်ရှားမြောက်ရန်ကုန်နဲ့မန္တလေးစတဲ့ဒေသအသီးသီးကအရက်သားပြည်သူ31ဦးဖွဲ့စည်းသွားမယ်လို့ကချင်ငင်းချမ်းရေးဂျိုးဆောင်ဖွဲ့ PCG ကဥအင်ရှန်ဆန်းအောင်ကပြောပါတယ်ငင်းချမ်းရေးနဲ့နိုင်ငံရေးရှေ့လုပ်ငန်းစဉ်အကြံပေးအဖွဲ့လုပ်ငန်းစဉ်ကိုလာမယ့်ဧပြီလအထဲမှာထုတ်ပြန်ကြေညာတော့မှာဖြစ်ပြီးအကြံပေးအဖွဲ့ရုံးကိုမြစ်ကြီးနားမြို့နဲ့လိုင်စာမြို့တို့မှာဖွင့်လှစ်တော့မှာဖြစ်တယ်လို့ဥအင်ရှန်ဆန်းအောင်ကပြောဆိုထားပါတယ်
Shampi Miao Pai Kukaimu Manje Yuata, Tongzanga Ugu, Mashla Sashianiga, Asoya Tama, Chosa Chauga, Pansi Kosong Babi, Pongji Jangma, Tong Yakan, Sijo Muri, Lopinoma, Pian Lupi Gebare, Di Pansi Kan Yuata Rigu, Dita Rin Lu Shani, Dainta Lanakan, Padrine, Satu Mushire, Sures, Sue Chene, Yamatam Rogani, Pansi Kosong Kerale, Pibare.
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါမြန်မာအစိုးရနဲ့ NCA ကတနင်္ဂနွေနေ့အတိုင်းအတာပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ်လက်မှတ်ရေးထိုးရေးကိစ္စနဲ့ပတ်သက်ပြီးအမြင်ကွဲပြားနေတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကနေ80ပူးပေါင်းလုံဆောင်ရေးကိစ္စနဲ့ပတ်သက်ပြီးမတ်လ22ရက်နေ့ကထိုင်းနိုင်ငံမှာပထမဆုံးကြိမ်တွေ့ဆုံဆွေးနွေးခဲ့ကြပါတယ်ရှင်ထိုင်
ဖွဲ့နဲ့ UNFC ကနေဖွဲ့စည်းထားတဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးကုလသမဂ္ဂအဖွဲ့တို့ပထမဆုံးအကြိမ်တွေ့ဆုံဆွေးနွေးပွဲအခြေအနေကိုတော့ ALP ခေါ်ရခိုင်လူမျိုးရေးပါတီဒုတိယဥက္ကဋ္ဌဦးခိုင်စိုးနိုင်အောင်ကပြောပါတယ်
ဘယ်ကြောက်ရတယ်မှာဆိုတော့ကျွန်တော် unity တိဆောက်တဲ့ခါဘယ်လိုဆွေးနွေးရမလဲပေါ့နော်ဒါမဲ့ထုတ်တယ်ဖွဲ့နဲ့လည်းမထုတ်တယ်ဖွဲ့ပြန်ပြီးတော့အလုပ်လုပ်နေတော့ဘယ်လိုလုပ်တော့ကြမလဲဆိုတဲ့ပုံပေါ်မှာအလွယ်သဘောဆွေးနွေးရတဲ့အပန်လန် information တွေပေးရတယ်နောက်တကြိမ်တွေ့ဖို့အတွက်ပေါ်တော့ချက်မယ
် NCA စာချုပ်လက်မှတ်ရေးထိုးရေးကိုယ်စားလှယ်များအုပ်စုမှာ ALP ဒုတိယဥက္ကဋ္ဌနှင့်ဦးခိုင်စိုးနိုင်အောင်ကဦးဆောင်ပြီး TPN ဘက်ကတော့ကရင်မျိုးသားတိုးတက်ရေးပါတီကခူးရယ်ကဦးဆောင်ပါတယ်တိုင်းဒါလက်နက်ကန်ဖွဲ့တွေအနေနဲ့2015ခုနှစ်အောက်တိုဘာလမှာ NCAPS စာချုပ်လက်မှတ်ရေးထိုးပြီးနောက်ပိုင်းအမြင်မတူမှုတွေကြောင့်အခုပထမဆုံးအကြိမ်တွေ့ဆုံခဲ့တာပါအပြစ်ရထားတဲ့တပ်ဖွဲ့တွေကရောအပြစ်မရဒေတဲ့တပ်ဖွဲ့တွေကရောအနာဂတ်လက်တွဲဖော်ဆောင်ရေးအတွက်ဆက်လက်တွေ့ဆုံဆွေးနွေးကြမယ်လို့ခူးရယ်ကပြောပါတယ်
ကျွန်တော်တို့ရှင်းဆက်သွားမယ့်ကိစ္စနဲ့ပတ်သက်ပြီးတော့တစ်ဖက်စလုံးပေါ့နော်ကျွန်တော်တို့အများဆုံးတွေ့ဆုံနိုင်ကြရင်ဆွေးနွေးနိုင်ကြရင်အကောင်းဆုံးလို့တော့အမြင်သဘောထားတွေဖလှယ်ကြတာပဲရှိ
အခုအပြည့်ရထားတဲ့အဖွဲ့နဲ့အပြည့်မရဒေးတဲ့အဖွဲ့တွေတွေ့ဆုံတာဟာကောင်းတဲ့လက္ခဏာဖြစ်တယ်လို့ပြည်ထောင်စု Institute Director ဦးခွန်ဆိုင်ကပြောပါတယ
်ဒီနှစ်ဖွဲ့လာတွေ့တာဒါကောင်းတဲ့လက္ခဏာဖြစ်တယ်အခုကြားရတာကတော့လက်နက်ကင်တော်လိုင်းရေးအဖွဲ့အစည်းတွေပေါင်းစုံအညီလာခံတရက်ကိုကျင်းပမယ်ဘို့ကျူးဆိုင်ပြင်းကြမယ်လို့ကြားရတယ်ဒါကကောင်းတဲ့လက္ခဏာဖြစ်တယ
်မြို့တော်ပြင်ဆိုစီ NCA အပေါ်အာဏာရ NLD အစိုးရတည့်ရဲ့တဘောထားကအခရာကြတယ်လို့ဥခိုင်စိုးနိုင်အောင်ကပြောပါတယ
် NCA ကိုသူတို့ကလည်းမထူသေးဘူးကျွန်တော်တို့လည်းမထူပြီဆိုတာသိအပေါ်မှာ NCA ကိုမှနှစ်ဖက်စလုံးကမထူဖို့လိုတယ်လို့သဘောထားရှိတယ်အဲ့ဒီပုံမှာ NLD အစိုးရရဲ့သဘောထားလိုတယ
်မတ်လ29ရက်နေ့ချင်းမိုင်မြို့တွေ့ဆုံပွဲမှာနှစ်ဖက်တပ်ဖွဲ့ဝင်တွေဟာ RCS ကလွှဲပြီး2013ခုနှစ်လိုင်စာမြို့မှာဖွဲ့စည်းခဲ့တဲ့ NCCT တနင်္ဂနွေလုံးအပြစ်ခတ်ရက်စေပူပေါင်းဆောင်ရွက်ရေးအဖွဲ့မှအဖွဲ့ဝင်တွေဖြစ်ကြပါတယ်
ထပ်ပြီးတော့နိုင်ငံတော်သမ္မတဦးထင်ကျော်ဦးဆောင်တဲ့အစိုးရတစ်ကနဲ့မြို့အမျိုးသားပါတီရဲ့ဒုဥက္ကဋ္ဌဖြစ်တဲ့နိုင်သက်လွင်ကိုပြည်ထောင်စုဝန်ကြီးအဖြစ်ရွေးချယ်ခန့်အပ်လိုက်ပါတယ်အခုလိုပြည်ထောင်စုဝန်ကြီးအဖြစ်ခန့်အပ်ရတဲ့အပေါ်မြို့နိုင်ငံရေးပါတီတွေနဲ့မွန်အေးလှုပ်ရှားသူတွေကဘလို့အမြင်ရှိနေပါသလဲဆိုတာကိုမိရင်စနိုင်းကနေစူးစီးထားတဲ့သတင်းလွှာကိုကြားကြရမှာပါရှင်
။မွန်မျိုးသားပါတီရဲ့ဒုဥက္ကဋ္ဌဖြစ်တဲ့နိုင်သက်လွင်ကိုတိုင်းနာရေးရာဝန်ကြီးခန့်အပ်ခံလိုက်ရတဲ့ပုံမှာမွန်မျိုးသားပါတီအတွင်းမှုနှစ်ဖြစ်တဲ့နိုင်စိုးမြစ်ကအခုလိုပြောပါဗျာ။ဒေါက်တ
ာကြီးကမွန်မျိုးသားပါတီကိုဖိတ်တယ်ဆိုရအဖွဲ့ဝင်တနေရာတိုင်းနာရေးရာဝန်လက်ခံပေးဖို့။နောက်ဆိုတဲ့ဒီတောင်းဆိုချက်ပေါ်မှာဒေါက်တာကြီးကြောင်းကြားတယ်။ဒေါက်တာကြီးကပြောတာကအနေနဲ့ကျွန်တော်တို့ရံဘက်ဖွဲ့စည်းလို့မဟုတ်ဘူးလေမိတ်ဖက်ဖွဲ့စည်းတယ်ပဲကျွန်တော်တို့ကဘာမှကောက်ွက်ရှာမရှိဘူ
းအနေနဲ့ကနေနိုင်သက်လွင်ကိုတိုင်းနာရေးရာဝန်ကြီးဖြစ်ခန့်အပ်လိုက်တဲ့ပုံမှာမွန်ပြည်လူလူတို့များစုကတာဟာမွန်တွေကိုတွေးကွဲအောင်လုပ်တာပဲဆိုပြီးဝေဖန်မှုတွေလည်းရှိနေပါတယ်တိုင်းနာရေးရာဝန်ကြီးခန့်အပ်ခံရတာနဲ့ပတ်သက်ပြီးမွန်နိုင်ငံရေးကိုအနီးကစောက်ကြည့်နေတဲ့မင်းမင်းနွယ်ကအခုလိုပြောပါတယ်
ဖွဲ့ချုပ်ကဘုတိုင်းနာရီကိုတိုင်းနာရီအဝန်ကြီးဌာနပြေးတာကဒါအနစ်မပါတဲ့နေရာပြေးမှုလို့ပဲနေပါတယ်။ဒါကြောင့်လည်းဆိုတော့မြစ်တိုင်းနာပါတီကမှသူတို့ကမူဝါဒရေးရာရရှိနိုင်မှုကိုရယူခြင်းမရှိဘဲနဲ့ဟောတာရှိတဲ့ပါတီကောင်းဆောင်များကိုဆွဲထုတ်ခတ်အပ်လိုက်ခြင်းအဖြစ်ပါတီများအတွက်အကွဲအပြဲများဖြစ်ပေါ်စီပြီးတော့ပါတီအားနဲ့ချိနဲ့သွားအောင်ပေါ်စီကသူတို့ရွေးချယ်လှုပ်ဆောင်နေတယ်လို့မြင်ပါတယ်
။မော်မျိုးသားပါတီကတော့တာဟာဝန်တာကုံယူရမယ့်အခွင့်အရေးတစ်ခုလို့နိုင်စိုးမြစ်ကဆက်ပြောပါတယ်
။ကျွန်တော်တို့ကအမျိုးသားနိုင်ငံကြီးလှုပ်နေတဲ့ဖွဲ့စည်းတယ်လေ။တိုင်းရင်းသားနိုင်ငံကြီးလှုပ်နေတဲ့ဖွဲ့စည်းတယ်ဆိုတော့အခုတိုင်းရင်းသားရေးရုံကြီးကန်ရတယ်ဆိုတော့ဒါကိုလှုပ်ချင်တဲ့ဆန္ဒအတိုင်းဒီဌာနကိုကန်ရတယ်ဆိုတော့ဒါလှုပ်တင်တယ်လှုပ်ထိုက်တယ်ညာတစ်ခုလို့မြင်တယ်။ဒီပေါ်မှာတချို့သောဝေဖန်ရေးသမားတွေရှိတော့မော်တွေကွဲမယ်ဆိုတော့
ဒါပေမဲ့လည်း NND အနေနဲ့ကမွန်မျိုးသားပါတီ၃ဥက္ကဋ္ဌကိုတယနာရေးရာဝန်ကြီးဖြစ်ခန့်အပ်မယ်ဆိုတာကိုတော့ပါတီကိုတရားဝင်အကြောင်းကြားလာတာမရှိဘူးလို့လည်းနိုင်စုမြင့်ကပြောပါဗျ။တယနာရေးရာဝန်ကြီးဌာနဟာဥထင်ကျော်ဦးဆောင်တဲ့ဆိုရလက်ထက်မှာပေါ်ပေါက်လာတဲ့ဝန်ကြီးဌာနအသစ်တစ်ခုဖြစ်ပါတယ
်။အခုသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင်။
ရခိုင်ပြည်နယ်လွတ်တော်အစည်းအဝေးမှာနိုင်ငံတော်သမ္မတဦးထင်ကျော်ကနေအမိတင်သွင်းတဲ့ပြည်နယ်ဝန်ကြီးချုပ်အဖြစ် NLD ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးညီပုကိုခန့်အပ်တဲ့အပေါ်ရခိုင်အမျိုးသားပါတီလွတ်တော်ကိုယ်စားလှယ်တွေကနေအစည်းအဝေးခန့်မကနေကန့်ကွက်ထွက်ခွာခဲ့ကြပါတယ်
။သရရှင်တွေအခုနားဆင်ခဲ့ကြတာကတော့ PNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
네자디다드린닥တွေစုစည်းတင်ဆက်တဲ့တိုင်းရင်းသတင်းတော်အစီအစဉ်ကိုနားဆင်ကြကြရပါရှင်။ဒီအစီအစဉ်နဲ့အတူ VUE ကထုတ်လွှင့်တဲ့အပတ်စဉ်ကဏ္ဍတွေ၊သတင်းနဲ့သတင်းဆောင်မတွေကိုတော့ VUE Internet Website လိပ်စာ burmese.vuenews.com မှာအသံနဲ့နားဆင်နိုင်သလိုထိပ်တန်းသတင်းတွေကိုတော့စာနဲ့လည်းဖတ်လို့ရပါတယ်။ VUE American တန်ရဲ့ကြာတာပြည်နှညမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါရှင်။မတော်ရည်ဒီမနက်ဖြန်မနက်6နာရီကနေ9နာရီစီစဉ်တွေကိုတော့လိုင်းနိုမီတာ32 40 49နဲ့50တို့ကနေဖတ်ယူနားဆင်လို့ရပါတယ်ရှင်။အခုကတော့သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကတက်လက်ကြင်ကြားပေးပါအောင်မယ်ရှင
်။အမေရိကန်သမ္မတဘရက်အိုဘားမားဟာသူ့ရဲ့သမ္မတတက်တန်းတွင်၄ကြိမ်မြောက်နဲ့နောက်ဆုံးအကြိမ်မြောက်နျူကလ িয়ার ဘေးကင်းလုံခြုံရေးဆိုင်ရာထိပ်သီးအစည်းအဝေးကိုဝါရှင်တန်မြို့တော်မှာဒီကနေ့လက်ခံကျင်းပဖို့ရှိပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ထုတ်လုပ်ရေးဆိုင်ရာအစည်းအဝေးနဲ့IS အစုံရောက်အဖွဲ့လက်ထဲနျူကလ িয়ার လက်နက်ရောက်သွားနိုင်ခြေတွေကြောင့်ကဘာကြီးဟာအန်ဒရယ်နဲ့ကြုံနိုင်တဲ့အခြေအနေရှိနေသေးပဲဆိုတာသမ္မတဥပမာကအသိအမှတ်ပြုပြောထားပါတယ်။ထိပ်သီးအစည်းအဝေးမတိုင်ခင်မှာတော့သမ္မတဥပမာဟာတောင်ကိုရီးယားသမ္မတဖာကွန်နေဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့နဲ့တွေ့ဆုံဆွေးနွေးပါတယ်။မြောက်ကိုရီးယားကဇန်နဝါရီလမှာနျူကလ িয়ার စမ်းသပ်တာဖေဖော်ဝါရီလမှာတာဝန်ပစ်ဒုံးရင်ပြစ်လွတ်စမ်းလွတ်တာတွေလုပ်ခဲ့ပြီးတဲ့နောက်ချင်းချောက်မှုအန်ဒရယ်နဲ့ပတ်သက်ပြီးတော့ဆွေးနွေးကြတာပါ။အဲဒီနောက်မှာတော့သမ္မတဥပမာဟာပြည်ထောင်စုရှီကျင်းပင်နဲ့လည်းတွေ့ဆုံဆွေးနွေးပါတယ်။ပြည်ကရနေနိုဝင်ဘာလကပါရီမြို့တော်ကိုတိုက်ခိုက်မှုတွေအ धिक တန်တရားရှိသူရဲ့ရှိနေကသူ့အမှုတွေဟာတိုက်ခိုက်မှုကိုစုံစမ်းစစ်ဆေးနေတဲ့ပြင်သစ်တာဝန်ရှိသူတွေနဲ့ပူးပေါင်းဆောင်ရွက်ချင်နေပါတယ်လို့ပြောလိုက်ပါတယ်။သူအဖမ်းခံထားရတဲ့ Brussels မြို့တော်ကနေပြင်သစ်နိုင်ငံကိုလွှဲပြောင်းမယ့်ကိစ္စဆာလာအဗ်ဒူဆလမ်အနေနဲ့ရင်ဆိုင်ကမ်းကွက်မှာမဟုတ်ဘူးလို့ရှိနေ Cedric Moise ကဒီကနေ့သတင်းထုတ်တွေကိုပြောပါတယ်။တိုက်ခိုက်မှုဖြစ်ပြီးလေးလကြာရှောင်တိန်နေပြီးတဲ့နောက်မတ်လ17ရက်နေ့က Brussels မြို့တော်မှာသူ့ကိုဖမ်းမိတာပါ။ပါရီမြို့တော်မှာလူပေါင်း130တေဆုံးရတဲ့တိုက်ခိုက်မှုတွေကူညီစီစဉ်ခဲ့တယ်ဆိုပြီးသူ့အပေါ်မှာဆွဆွဲထားပါတယ်။ကျူဘားနိုင်ငံကွမ်တာနမိုပင်လယ်ကွေ့အမေရိကန်ရေတဲအခြေစိုက်စခန်းကအကျဉ်းစခန်းမှာထိန်းသိမ်းထားတဲ့အကျဉ်းသားတဒါဇင်လောက်ကိုလွှဲပြောင်းပေးဖို့စီစဉ်နေတယ်လို့အမေရိကန်စစ်ဖက်တာဝန်ရှိသူတွေကကွန်ဂရက်လွှတ်တော်ကိုအကြောင်းကြားထားပါတယ်။အကျဉ်းသားတွေကိုလက်ခံဖို့နှစ်နိုင်ငံထက်မနည်းကသဘောတူထားပြီလို့အမည်မဖော်တဲ့တာဝန်ရှိသူတွေကသတင်းဌာနတွေကိုပြောပါတယ်။ဆာဗီယာအစွန်ရောက်အမျိုးသားရေးဝါဒီခေါင်းဆောင် Vojislav Sisil အပေါ်ဆွဲတင်ထားတဲ့စစ်ရာဇဝမှုနဲ့လူသားမှုပေါ်ကျူးလွန်တဲ့ရာဇဝမှုတွေအတွက်အပြစ်မရှိဘူးလို့စစ်ရာဇဝမှုဆိုင်ရာကုလသမဂ္ဂတရားခွန်ရုံးကဆုံးဖြတ်လိုက်ပါတယ်။1990ပြည်နှစ်တွေကဖြစ်ခဲ့တဲ့ Balkan စစ်ပွဲနဲ့ဆက်ဆက်ပြီးတော့သူ့ဘက်မှာဆွဲချက်တင်ထားတာပါ။2022ခုနှစ်ကမ္ဘာဖလားဘောလုံးပြိုင်ပွဲကိုအင်ရှင်အဖြစ်လက်ခံကျင်းပခွင့်ရထားတဲ့ကာတာနိုင်ငံမှာဘောလုံးပွဲအတွက်တည်ဆောက်ရေးလုပ်ငန်းအများပြားဟာအတင်းအဓမ္မအလုပ်ခိုင်းစေတဲ့ဖြစ်ရပ်မြောက်စေတယ်လို့ပြပဆိုင်ရာလူငင်းချန်တာကွင်းအဖွဲ AI ရဲ့အစင်ကစားအတစ်တကူထဲမှာဆွဆွဲပြောဆိုထားပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကညင်ညာပေးခဲ့တာပါဒီညပိုင်းစီစဉ်ထုတ်လို့ရေးမှုကကိုအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nelson Lopez ဖြစ်ပါတယ်ကျွန်မခင်ဗျူထွေးပါရှင် View American တန်ရဲ့ကြာတာပရိနိညစီစဉ်တွေကို9:00ကနေ10:00အထိလိုင်းဒိုမီတာ24 32 25 50နဲ့အစောပိုင်း9:00ဝက်9:00ကနေ9:00ခွဲထိကိုတော့လိုင်းလက်မီတာ190 kHz 95.5 ကနေအတန်လွှင့်ခဲ့တာပါ။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VUE ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.